ယနေ့သာသနာတော်နှစ်2560ခုနှစ်ကောဇာလက်ကေ1398ခုနှစ်ဘာကောင်လာဇန်6ရက်2016ခုစစ်လပိုင်း9ရက်အင်္ဂါနေ့ညချမ်းခါကာလမှာစင်ကာပူနိုင်ငံမိုးကဝိပဿနာတရားစင်နဲ့လုပ်ငန်းစဉ်ပြန်ပွားရေးဒီပါအဖွဲ့ခွဲအမှတ်1သစ္စာပါရမီဓမ္မရိပ်သာမကြည့်မှုပြီးတော့ဆင်းရဲခြင်းပါကြတဲ့303ကြိမ်မြောက်တနေ့တာဝိပဿနာလုပ်ပြီးတရားစခန်းဓမ္မဒါနအထိမ်မှဒီနေ့နောက်ဆုံးနေ့နောက်ဆုံးအကြိမ်ပေါ့နော်အတော်ရှင်တို့ပေးတတ်ပေါင်းသူတော်ကောင်းတို့ကိုဒီနေ့ဘုရင်တို့ဗတရားဟောမလဲဆိုလို့ရှိရင်နာယုတ်ပါဠိတော်များမှလာရှိတဲ့တရားဒေသနာတော်များကိုအခြေခံပြီးတော့စေဤအစွမ်းနဲ့တတိဤအစွမ်းလို့တရားကောင်းစဉ်လေးပြီးပြီးတော့ပေးတဲ့ဘောင်းတရားကောင်းတို့ကိုအရင်တော့ဟောပါနော်စေရဲ့အစွမ်းတတိရဲ့အစွမ်းအစွမ်းတတိနှစ်မျိုးမှတ်သားကြည့်ရမယ်ပေါ့စိတ်မှလည်းပဲအလွန်အားကြီးတဲ့စွမ်းရည်တတိရှိတယ်အဲ့လိုပဲတတိမှလည်းပဲအလွန်အားကြီးတဲ့စွမ်းရည်တတိရှိပါအစွမ်းတတိရှိတာတွေကိုအစွမ်းတတိရှိတယ်လို့ပထမနားလည်ဖို့လိုတယ်။ပြီးရင်အဲ့ဒီအစွမ်းတတိရှိတဲ့တရားတွေကိုဘယ်လိုအသုံးချမလဲဆိုတာကိုလည်းနားလည်ရမယ်ပေါ့။စိတ်ရဲ့အစွမ်းဆိုတာကတော့သူကအလွန်အားကြီးတယ်စိတ်ရဲ့အစွမ်းနဲ့ပတ်သက်ပြီးတော့ဦးဇင်းတို့သာဂတဝကသံယုတ်ပါဠိတော်မှာယသောဘုရားဟောတော်မူခဲ့တဲ့ကထာတော်လေးတစ်ခုရှိတယ်။အဲ့ဒီမှာဗာပြောထားလဲဆိုတော့စေတေနနေယတိလောကောစေတေနပရိကတတိစေတတဧကဓမ္မတသတ္တိဝဝတမနကုလို့ဂါထာလေးတခုရှိတယ်။ဒီဘက်ကဘာပြောလဲဆိုတော့စေတေနနေယတိလောကောဟောဒီလောကကြီးတစ်ခုလုံးကိုစိတ်ကခေါင်းဆောင်နေတဲ့လောကကြီးတစ်ခုလုံးကိုစိတ်ကခေါင်းဆောင်နေတဲ့စေတတပရိကတတိလောကကြီးတစ်ခုလုံးဟာစိတ်ဆွဲငင်ရာနောက်ကိုလိုက်နေရတယ်တဲ့စိတ်ကခေါင်းဆောင်နေဆိုတာဖြစ်စိတ်ဆွဲရာနောက်ကိုလောကကြီးတစ်ခုလုံးတတ္တဝါတွေအလုံးလိုက်နေရတယ်ဆိုတဲ့စကားလေးကပို့ပြီးတော့နားလည်စီမယ်လို့ထင်စေတသာဧကဓမ္မတာတပေဝဝတ္တမနကုဝတ္တမနကုဧကဓမ္မတာတခုသောတရားလို့ဆိုရဲစိတ်တသက်စိတ်ရဝတ္တအလိုကိုတပ်ပေဝအလုံးစုံသောဟောဒီလောကကြီးဟာအနှကူလိုက်နေရတယ်တဲ့။နော်စိတ်ရအလိုပဲတတ္တဝါတွေဟာလိုက်နေရတယ်တဲ့။အဲ့မှာစိတ်ရအစွမ်းတတိကိုဒီပါဠိတော်ထဲမှာစိတ်တေနပရိကတတိဆိုတဲ့စကားလုံးထဲမှာအထင်ရှားတွေ့ရတယ်။စိတ်ဆွဲစိတ်ဆွဲရနောက်ကိုတတ္တဝါတွေဟာလိုက်ရတယ်ဆွဲတာမဟုတ်နော်ဆွဲတာစိတ်ဆွဲငင်ရာနောက်ကိုတတ္တဝါတွေဟာနောက်ကနေလိုက်နေရစိတ်ကဘယ်နေရာကိုဆွဲသွားတော့တတ္တဝါတွေကိုသူဆွဲတဲ့နောက်ကိုဒကာဒမတို့အရှင်တို့လိုက်ကြရတာခုဒီနားရောက်လာတယ်ဆိုတာလဲစိတ်ကဆွဲလာလို့ရောက်လာတာဟုတ်လားညိုထဲမှာလဲရွာထဲမှာလဲအတီးတီးရောက်နေကြတဲ့တတ္တဝါတွေအဲ့ဒါသူတို့စိတ်ကသူတို့ကိုအဲ့ဒီနေရာကိုရောက်အောင်ဆွဲသွားလို့သူတို့လည်းအဲ့ဒီနေရာကိုရောက်တာအချိန်တိုင်းအချိန်တိုင်းနေရာတိုင်းနေရာတိုင်းမှာတရားဓမ္မတို့ဦးဇင်းတို့တွေကစိတ်ဆွဲရနောက်ကိုပဲလိုက်နေတာဒါအလွန်ထင်ရှားတဲ့เนาะအနေအထားတစ်ခုအဲ့ဒါလိုပဲဦးဇင်းတို့ကြည်ကြည်ပြန့်ပြန့်စိတ်ဆွဲရနောက်ကိုတတ္တဝါတွေလိုက်ရတယ်ဆိုတာလေးကိုကြည်ကြည်ပြန့်ပြန့်စဉ်းစားကြည့်ဖို့လိုတယ်အခုအပေလေးပုံမှာရောက်နေကြတဲ့တတ္တဝါတွေသူတို့လည်းပဲစိတ်ဆွဲရနောက်ကိုလိုက်သွားတာလိုက်ချင်လုံလာကြည့်ရလို့တော့ဟုတ်မှမထင်ပါဒါပေမဲ့သူတို့ကိုဘလို့စိတ်ကဆွဲရသွားလဲအဲ့ဒီအနေအထားအဲ့ဒီအခြေအနေလေးမှာသူတို့ကိုဘယ်လိုစိတ်ကဆွဲသွားလဲသူတို့ရဲ့မကောင်းတဲ့စိတ်ကလည်းသူတို့ကိုအဲ့ဒီယုံညံ့တဲ့နေရာကြီးရောက်အောင်ဆွဲသွားတာ။နတ်ကြီးတို့မြမကြီးတို့ခေါင်းပေါ်နဲ့လောကကိုရောက်နေကြတဲ့တတ္တဝါတွေလည်းပဲစိတ်ဆွဲရနောက်ကိုသူတို့လည်းလိုက်သွားတာ။သူတို့ကကြာတော့ဘယ်လိုစိတ်တွေကဆွဲသွားလို့ကောင်းတဲ့စိတ်တွေကဆွဲသွားတာ။အထူးသဖြင့်တေဂာနီးမှာမကောင်းတဲ့စိတ်တွေဆောင်သွားတော့မကောင်းတဲ့စိတ်တွေဆောင်တဲ့နောက်ကိုသွားပြီးတော့ဖြစ်ကြရတာ။ကောင်းတဲ့စိတ်တွေဆောင်းသွားတော့လေကောင်းတဲ့စိတ်တွေဆောင်းတဲ့နောက်ကိုတတ္တဝါတွေဟာဖြစ်ကြရတာ လောကကြီးတစ်ခုလုံးဟာစိတ်ဆွဲငင်ရနောက်ကိုလိုက်ကြရတယ်ဆိုတဲ့စကားလေးကိုအရာသာရှိရှိတွေးကြည့်စိတ်ရဲ့စွမ်းရည်တတ္တိဒါဟာစိတ်ရဲ့စွမ်းရည်တတ္တိပဲကိုယ့်ရဲ့စွမ်းရည်တတ္တိမဟုတ်ကိုယ့်ရဲ့စွမ်းရည်တတ္တိဆိုရင်ကိုယ်သွားကျင်တဲ့နေရာသွားလို့ရမှာဘဝနဲ့ခြားတာတဲ့တန်တရာခရီးဆိုတာကိုတတ်တာထားလိုက်အောင်ဒီဘဝတင်တောင်တခါတလေကိုသွားခြင်းနဲ့တော့နေရာသွားလို့မရဘူးကိုရောက်ခြင်းနဲ့နေရာကိုရောက်လို့မရစိတ်ဆောင်တဲ့နောက်ကိုပဲလိုက်ကြရအောင်စိတ်ကလည်းပဲအခြေအနေမျိုးမျိုးကိုအကြံစီစဉ်းစားဝေဖန်ပြီးတော့သူကလည်းသူဆွဲခြင်းနဲ့နေရာဆွဲသွားတယ်ဆိုကြပါစို့အဲ့တော့ပြောနေတာကစိတ်ရဲ့စွမ်းရည်တတိလေအလွန်တရာမှကြီးမားတယ်ထမြက်တယ်စိတ်တည်နာနေရတိလောကလောကကြီးကိုစိတ်ကကောင်းဆောင်နေလောကဆိုတဲ့နေရာမှာတတဝါတွေကိုအဓိကဒီနေရာမှာရည်ညွှန်းတာပါပြည်သူတို့အလုံးတရားကြီးဝါပြီးသားပုဂ္ဂိုလ်တွေလို့ဦးဇင်းကယုံကြည်ထားတယ်နော်လောကဆိုတာဘယ်နှမျိုးရှိရော၃မျိုးရှိတယ်တတ္တလောကသင်္ခါရလောကဩဃာတလောကနော်တတ္တလောကဆိုတာတတဝါတွေကိုပြောတာသူဒီပင်နဲ့တတဝါတစ်ခုကိုယ်ဒီပင်နဲ့တတဝါတစ်ခုအလောကတစ်ခုဟုတ်လားသူဒီပင်နဲ့လောကတစ်ခုကိုယ်ဒီပင်နဲ့လောကတစ်ခုဩဃာတလောကဆိုတာတတဝရရဲ့နေထိုင်ရာဌာနကိုဩဃာတလောကလို့ပြောတာအဲ့ဒီတတလောကနဲ့ဩဃာတလောကဆိုတာတကယ်တမ်းကပြည့်ညတ်အနေနဲ့နာမည်တက်ပြီးတော့ခေါ်လို့ရအောင်ပြောထားတာတကယ်တကယ်လောကကဘာပဲရှိတာလဲလို့မေးရင်သင်္ခါရလောကပဲရှိဟုတ်လားယုံနာအရှုဝေးကိုတတလောကလို့ပြောလိုက်တယ်နော်ယုံနာအရှုဝေးတို့ရဲ့တရားရုပ်တဘာဝတရားတွေကိုတော့ဩဃာတလောကလို့ပြောလိုက်တာတော့ဒီနေရာမှာဦးဇင်းတို့စိတ်ကလောကကြီးကိုဆောင်းနေဆိုတဲ့နေရာမှာလောက၃ပါးလုံးအကျုံးဝင်မယ်လို့ဦးဇင်းကတော့တွေးမိတယ်ပေါ့။နော်စိတ်ရဲ့စွမ်းရည်တတ္တိစိတ်ရဲ့အနေထားပေါ်မှာမူတည်ပြီးတော့တတ္တဝါတွေကလည်းဖြစ်နေရတာနော်လောကကြီးကလည်းဖြစ်နေတာစိတ်ရဲ့စွမ်းရည်တတ္တိအဲ့ဒီနေရာမှာစိတ်ရဲ့စွမ်းရည်တတ္တိကိုအကြံမြားဖြင့်ပိဋကကောင်းတော်တို့2မျိုးလောက်ခွဲကြပြီးတော့နားလည်ထားတဲ့နေပေါ့တတဝါတွေကိုဆင်းရဲဖို့အဆင်မပြေဖြစ်ဖို့เนาะထက်မြက်တဲ့စွမ်းရည်တတိနဲ့ဖန်တီးနေတဲ့မကောင်းတဲ့စိတ်မကောင်းတဲ့စိတ်ဓာတ်သဘာဝယုံညံ့တဲ့စိတ်ဒီအုပ်စုကြီးတစ်ခုရှိတယ်။ပါပအုပ်စုညင်နွမ်းတဲ့เนาะယုံညံ့တဲ့မကောင်းတဲ့ဓာတ်ပေါ့။အာဓာတ်လည်းလို့မေးရင်စိတ်ဓာတ်မကောင်းတဲ့စိတ်ဓာတ်တတဝါတွေအလုံးကိုအဆင်ပြေအောင်ချမ်းသာအောင်ကောင်းမွန်အောင်နောက်ကောင်းတဲ့ဘက်မှာစွန့်ရည်တတိထက်မြက်စွာဖြင့်ဖန်တီးနေတဲ့ကလျာဏတ္တကလျာဏအုပ်စုကောင်းတဲ့စိတ်မမြင်မြတ်တဲ့စိတ်ဓာတ်တို့ကလည်းတအုပ်စုရှိနေတာနှစ်မျိုးလောက်တော့ပြည့်တယ်လို့ခွင့်ကြရမယ်ပေါ့ဟုတ်လားဘဝမှာအသေးစိတ်ကလေးတွေတွေးကြည့်မကောင်းတဲ့စိတ်တွေကတတ္တဝါတွေကိုဆင်းရဲအောင်အဆင်မပြေအောင်ဖန်တီးတယ်ကောင်းတဲ့စိတ်တွေကတတ္တဝါတွေကိုချမ်းသာအောင်ဆင်ပြေအောင်ဖန်တီးတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဦးဇင်းတို့မြတ်စွာဘုရားကဓမ္မပဒပါဠိတော်မှာမှတ်တမ်းတင်ထားတဲ့ဂါထာလေးနှစ်ပုဒ်ကိုဦးဇင်းကပြောခြင်းတာအလွန်မှစိတ်နဲ့ပတ်သက်ပြီးတော့စဉ်းစားရကောင်းတဲ့ဒေသနာလေးနှစ်ခုပေါ့နော်မကောင်းတဲ့နေရာမှာစွန့်ရည်တတိထက်မြက်ပုံနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဘယ်လိုဟောထားလဲဆိုတော့ဒီသောတိတံယန္တံကိရိတာဝေဒီဝါပါဏဝေဒီနာမိစ္ဆာပဏိဟိတံစိတ်တံပပိယောနံတတောကလေးတဲ့အဓိပ္ပာယ်ကဘာပြောလို့ဆိုတော့အချင်းချင်းမုန်းနေကြတဲ့ရန်သူတွေလူရိုးတခိုးတွေတယောက်ကိုတယောက်အလွန်မုန်းတီးဆဆုပ်နေတဲ့ရန်သူတွေရန်သူဖြစ်ုံနဲ့မကဘူးမုန်းနေသေးတယ်တချို့ကရန်သူတာဖြစ်တာမမုန်းဘူးတချို့ကမုန်းတာမုန်းတာရန်သူမဟုတ်ဘူးအခုကရန်သူလည်းဖြစ်တယ်မုန်းလည်းမုန်းတယ်အဲ့လိုမုံတီးနေတဲ့ရန်သူတွေအချင်းချင်းတွေ့ပြီဆိုရင်ဘာလို့မလုပ်စိတ်ရှိလက်ရှိတယောက်တယောက်ကိုဒုက္ခပေးကြမှာပေါ့တညာတဲ့သဘောမရှိဘူးထောက်ထားတဲ့သဘောမရှိဘူးကို့မှာအစွမ်းရှိရင်ရှိသလောက်တယောက်ကိုတယောက်အလုပ်ကြမှာလို့ဒုက္ခပေးတာဒါကဥမာပြောတာပဲမြတ်စွာဘုရားအဲ့လိုမုံတီးနေကြတဲ့ရန်သူတွေအချင်းချင်းတယောက်ကိုတယောက်ဒုက္ခပေးတယ်လို့အဲ့ဒီမုံတီးနေတဲ့ရန်သူအချင်းချင်းတယောက်ကိုတယောက်ဒုက္ခပေးတာထက်မိစ္ဆာပဏိဟိတံစိတ်တံပပိယောနံတတောကလေးယုံညင်နဲ့မာယွန်းစွာစောက်တည်ထားတဲ့မကောင်းတဲ့စိတ်ဓာတ်တွေကတတဝါကိုပို့ပြီးတော့ဒုက္ခပေးနိုင်တယ်တဲ့။ဟောကံငယ်ငယ်တွေကစဒီကထာလေးကိုတွေ့ဘူးတဲ့ပေါ့ တွေ့လိုက်တဲ့ကစားလည်းပဲအလွန်သဘောကျတယ်။ခုချိန်ထိလည်းပဲသဘောကျနေတဲ့အနေအထားကကြားမသွားဘူးတခါလေပိုးတောင်တက်လာသေးတယ်။ဟုတ်လား။မုန်းနေတဲ့ရန်သူချင်းချင်းနှိမ့်ဆက်တာတဲ့ရုံညံတဲ့စိတ်ကတတ္တဝါကိုပို့ပြီးတော့နှိမ့်ဆက်နိုင်နေဆိုတာလေ။အဲ့တော့ဒကာတော်တို့ဦးနေရဲ့ဘဝမှာကြောက်စရာအကောင်းဆုံးရန်သူဟာဘာလဲလို့မေးရင်ကိုယ့်ရဲ့မကောင်းတဲ့စိတ်ပဲ။အစိုးရမှကိုယ့်ကိုတိတိယောက်ယောက်ကြီးနှိမ့်ဆက်နိုင်တာမဟုတ်ဘူးတကယ်တကယ်ကကိုယ်ရမကောင်းတဲ့စိတ်ကပဲကိုယ်ကိုဆင်းရဲစေတာပူလောင်စေတာအဲ့တရားဟောကပြောလို့ဆင်းရဲတယ်ဆိုတဲ့နေရာမှာတောင်မှကိုယ်စိတ်ကသူပြောတဲ့ပြောခြင်းတည်းဟူသောအကြောင်းကြောင့်စိတ်ကိုညှဉ်းနှောင်းအောင်နော်စိတ်ကိုအစဉ်အတန်နှိမ့်မသွားအောင်နော်ထိမ့်သိမ့်နိုင်မယ်ဆိုရင်ဆင်းရဲစရာအကြောင်းမရှိဘူးစိတ်ကိုယ်သာကိုယ်ကကောင်းတဲ့အရည်အသွေးကြားမသွားအောင်ထိမ့်နိုင်မယ်ဆိုရင်ဆင်းရဲစရာအကြောင်းရှိဘူးနော်အစဉ်စဉ်းစားကြည့်စဉ်းစားကြည့်ဒါကတွေးမိတာလေးကိုပြောတာပါအဲ့တော့ကြည်ကြည်ပြန့်ပြန့်ပေါ်လေမကောင်းတဲ့စိတ်တွေဆိုတာကခုလောလောဆယ်ဖြစ်စင်းမှလည်းပဲပူလောင်စီတယ်ပင်ပန်းစီတယ်အဲ့ဒီမကောင်းတဲ့စိတ်တွေကိုခြိခံပြီးတော့လှုပ်လေသည်မျှပြောလေသည်မျှတွေးလေသည်မျှဒါတွေကလည်းမကောင်းတာတွေပဲဖြစ်တဲ့အတွက်ကြောင့်ဒီဘဝမှာကိုပဲအဲ့ဒီကံတရားတွေကဆင်းရဲတဲ့မကောင်းအကျိုးတွေကိုပေးတတ်တယ်ပြီးရင်လည်းပဲဘဝတန်လျာတဲ့ရှောင်းအဲ့ဒီမကောင်းတဲ့ကံမကောင်းတဲ့စိတ်တွေကိုအခြေခံပြီးတော့လှုပ်လိုက်တဲ့မကောင်းတဲ့အလုပ်တွေကဒုက္ခပေးဦးမှာပဲဘုရင်တို့အကုသိုလ်ကံပဲဖြစ်ဖြစ်ကုသိုလ်ကံပဲဖြစ်ဖြစ်မဖြစ်ပြီဆိုလို့ရှိရင်ပေတတို့အလုံးကြာဦးပါလေဇော9ချိန်ဇောတယ်ဆိုတာဟုတ်လားအကုသိုလ်ပဲဖြစ်ဖြစ်ကုသိုလ်ပဲဖြစ်ဖြစ်အဲ့ဒီဇော9ချိန်မှာပထမဇောတိဒီဘဝမှာအကျိုးပေးမယ်ကံနော်ဇော9ချိန်တည်းကပထမဇောတိဒီဘဝမှာအကျိုးပေးမှာကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်နော်ယုံညံတဲ့စေတနာဇောကအဲ့ဒါဒီဘဝဒုက္ခရောက်နေစေလိမ့်မယ်။နောက်ဆုံးတတ္တမဇောကတော့ဒုတိယဘဝမှာအကျိုးပေးမယ်တဲ့ဥပပိစ္ဆဝရဏိယကံလို့စာတော့သုံးတာပေါ့နော်။ပထမဇောကတော့ဒိဋ္ဌာဓမ္မဝရဏိယကံ။နောက်အလဲဇော၅ချက်ဆိုတာကတော့တတိယဘဝကနေနိဗ္ဗာန်မရမချင်းအကျိုးပေးမယ်တဲ့။ဇော9ချိန်မှာအဲ့ဒါလိုခွဲတန်းလေးချပြီးတော့မြတ်စွာဘုရားရဲ့ကြီးစုတော်ကြောင့်တရားမတော်ရှင်တို့နားလည်ခွင့်ရအောင်။ပထမဇောကဒီဘဝကိုကိုယ်မှစီမံလိုက်မယ်အကောင်ဆိုးမျိုးမျိုးဟုတ်လားတတမဇောကဒုတိယဘဝမှာကိုယ်ကိုစီမံလိုက်မယ်နော်အလေဇော၅ချက်ကတတိယဘဝကနေနိဗ္ဗာန်မရချင်လိုက်ပြီးတော့စီမံပါကိုယ်ကိုစီမံမဲ့အရာကိုကိုယ်ကိုယ်တိုင်ပဲဖန်သေးတာဟုတ်လားဒါကြောင့်ကိုယ်ကိုအရှင်းရဲ့အောင်အနှိမ့်ဆက်နိုင်ဆုံးအရာဒီဘာလဲလို့မေးရင်ကိုယ်ရဲ့မကောင်းတဲ့စိတ်စေရအစွမ်းဝန်နားလဲတဲ့နေရာမှာအဲ့လိုမျိုးချက်တွင်ပြီးတော့တွေးရတော့เนาะဒါမကောင်းတဲ့ဘက်မှာစေရစွမ်းရည်တတိနောက်ကောင်းတဲ့ဘက်မှာစေရစွမ်းရည်တတိကိုကြာတော့ဘယ်လိုပြောထားတော့အဲ့ဒီကာထာလေးနဲ့ရှင်းနောက်ဆက်ပြီးတော့မှတ်တမ်းတင်ထားဓမ္မပဒပါဠိတော်ထဲမှာနာတ္တမာတ္တပိတာကိတာအင်ဂျေဝါပိစ္ဆညာတကသမ္မာပဏိဟိတံစိတ်တံတေယသောဏံတတောကရိတဲ့ဒီနေရာမှာပြောလဲဆိုတော့ကိုယ်ပေါ်မှာအလွန်ချစ်ခင်နဲ့နှစ်သက်တဲ့မျက်နှိုးကြတဲ့အမေတွေအဖေတွေညီတွေအကိုတွေမောင်တွေနှမတွေရွှေမျိုးတွေသားချင်းတွေတခြားချစ်ကြွန်းဝင်ရတဲ့ချစ်ရတဲ့ခင်ရတဲ့ပုံကိုယ်တွေဘဝတိုင်းဘဝတိုင်းမှာလူတိုင်းလူတိုင်းမှာကိုယ်တိုင်းတာနဲ့ကိုတော့ရှိမထားဘူးလားရှိရနော်အဲ့ဒီချစ်ခင်ညာတဲ့ကိုယ်ကိုမျက်နှိုးကြတဲ့တန်ဖိုးထားရတဲ့ရွှေမျိုးသားချင်းချစ်ကြွန်းဝင်ရတဲ့မိတ်ဆွေတွေအလုံးနောက်ဆုံးမိတွေဖားတွေအမေတွေဖေတွေနော်အဲ့ဒီလိုပုံကိုယ်တွေကမပေးနိုင်တဲ့ချမ်းသာဒုက္ခမျိုးကိုကိုယ့်ရဲ့ကောင်းမြတ်တဲ့စိတ်ကလေးကပေးနိုင်နေတဲ့နော်ဘလောက်မြတ်စွာဘုရားဒေသနာကိုအားပါအောင်ဟောတော်မူတဲ့တည်းဆိုတာစဉ်းစားကြည့်အောင်ကောင်းတဲ့စိတ်ကတတ္တဝါကိုချမ်းသာစေတယ်လို့ဒီလောက်လေးပြောလိုက်ရင်ဒီထက်မှအများကြီးထိမှာမဟုတ်ဘူးပေါ့နော်အလွန်ချစ်တဲ့မိခင်ဖခင်တွေကတော့မပေးနိုင်တဲ့ချမ်းသာမျိုးကိုကိုယ့်ရဲ့ကောင်းတဲ့စိတ်ကလေးကပေးနိုင်။သူ့ဝယ်ပုံပြီးတော့အားကိုးကြရမှာ။အားကိုးရရှိအောင်လည်းကောင်းတဲ့စိတ်ကလေးတွေဖြစ်အောင်မွေးကြရမှာ။ဟုတ်တယ်မဟုတ်လား။စိတ်မှာစွန့်ရည်တတိထက်တယ်ဆိုတာအဲ့ဒါကိုနားလည်ရမယ်။ဆိုတဲ့ဘက်မှာလည်းသူကအလွန်ကိုထက်မြက်တယ်ဟော။ကောင်းတဲ့ဘက်လှည့်ပေးနိုင်မယ်ရှင်လည်းသူကအလွန်ကိုထက်မြက်တယ်ဟော။သူ့ကိုထိန်းနိုင်ဖို့ပဲကိုကအရေးကြီးတာ။နော်စိတ်ရဲ့စွန့်တတိရဲ့စွန့်လို့တရားကောင်းစီလေးတတ်တာနော်။ဘာစိတ်ရဲ့စွမ်းကိုပြောနေတာဟုတ်လားမကောင်းတဲ့ဘက်မှာလည်းပဲမုန်းနေကြတဲ့ရန်သူချင်းချင်းနှိမ့်ဆက်တာတဲ့မ အကောင်းတဲ့ဆေးကကိုယ်ကိုပို့ပြီးတော့နှိမ့်ဆက်နိုင်။ကောင်းတဲ့ဘက်မှာလည်းပဲချစ်လာတဲ့ခင်လာတဲ့မိဘတွေကတော့မပေးနိုင်နဲ့။ချမ်းသာဒုက္ခမျိုးကိုကိုယ့်ရဲ့ကောင်းတဲ့ဆေးကပေးနိုင်တယ်လို့ဒီလိုမျိုးဆိုဆရာဟောတာ။ဟုတ်လား။အဲ့တော့ဦးဇင်းတို့ဘေးသက်ပေါင်းတော်ကောင်းတို့ပစ္စုပန်တန်လျာနှစ်ဖြာသောဒုက္ခကိုဖြစ်စေတဲ့မကောင်းတဲ့စိတ်။ပစ္စုပန်တန်လျာနှစ်ဖြာသောချမ်းသာကိုဖြစ်စေတဲ့ကောင်းမြတ်တဲ့စိတ်။နော်ဒီကောင်းတဲ့စိတ်မကောင်းတဲ့စိတ်တွေကိုသူတို့ရဲ့စွန့်ဤတတိတွေကိုနားလည်ပြီးတော့သူတို့ကိုထိန်းချုပ်နိုင်ဖို့ကြိုးစားရမယ်။သူတို့ကောင်းတဲ့ဘက်မှာမစွန့်ဤတတိထင်မြင်တဲ့ကောင်းတဲ့စိတ်တွေဖြစ်အောင်အားထုတ်ရမယ်ပေါ့။ဒီနေ့မှာဦးဇင်းတို့မကောင်းတဲ့စိတ်တွေအဖြစ်နေပြီးတော့ကောင်းတဲ့စိတ်တွေအဖြစ်များအောင်မကောင်းတဲ့စိတ်တွေဝင်ပြီးတော့ကိုယ့်ကိုမနှိမ့်ဆက်နိုင်အောင်ကောင်းတဲ့စိတ်တွေကိုယ်တန်တန်မှာတဘာဘာဖြစ်ပွားစေအောင်ကိုယ်ဘယ်ဘုံမင်းကြီးကြိုးစားအထုတ်ကြမလဲဆိုတဲ့အပိုင်းကိုတော့အဲ့ဒါဦးဇင်းတို့တတိယအစွမ်းဆိုတာမှဆက်ပြီးတော့ပြောပါ။နောက်စိတ်ရဲ့အစွမ်းကတော့ဒါပြောပြီးသွားပြီ။နောက်တတိယအစွမ်းကိုဆက်ပြီးတော့ပြောအောင်။တတိယအစွမ်းကနောက်အတူချုပ်ကတော့မကောင်းတဲ့စိတ်တွေကိုတဖြည်းဖြည်းနေပါသွားစီပြီးတော့ကောင်းတဲ့စိတ်တွေတဖြည်းဖြည်းနဲ့ဖြစ်ပွားလာစီလိမ့်မယ်ဆိုတာကိုပြောချင်တာ။ဒါပေမဲ့တကယ်တတိယအစွမ်းကအဲ့ဒါတော့မခါဘူး။အတ္တရိယဆွမ်းဤတတိယအလွန်တရာမှကြီးလဲကြီးမားတယ်များလဲများပြားတယ်ဒါပေမဲ့အခုဒီနေရာမှာပြောချင်တာကစိတ်ရဲ့အစွမ်းနဲ့ရှင်းပြီးတော့ပြောမှဆိုတော့စွမ်းလာပါတယ်ဆိုတဲ့ထိုစိတ်ကိုပဲထိန်းနိုင်အောင်သိမ်းနိုင်အောင်နော်သူကပဲမလုပ်သွားအောင်တော့ချုပ်ပိုင်သွားလိမ့်မယ်နော်တတိယကိုပဲစိတ်ကိုထိန်းသိမ်းဖို့သူအကြအောင်ပါနော်ဒကာမတို့အရှင်တို့တွေကအစွမ်းထက်တဲ့စိတ်ကလေးကိုအောင်းအောင်လုပ်ပေးပါလို့သူ့ကိုအမှောင်တတိယအာမတတိယအာမတတိယလုတ်ပေးမှာဟုတ်လားခုတရားအထုတ်တယ်ဆိုတာအဲ့ဒါစိတ်ကလေးကိုတတိယတစ်ချက်ကိုအလဲရတဲ့သဘောပဲတနည်းအားဖြင့်လည်းပဲတတိယကိုမဖြစ်ဖြစ်အောင်လုတ်ပြီးတော့ကျုပ်စီကိုခင်ဗျားထိမ့်ပေးပါအောင်ဆိုတဲ့သဘောမျိုးပေါ့ဒါကပုံပေါ်အောင်ပြောတာနော်ဟုတ်လားဟင်းအဲ့တော့ဦးဇင်းတို့ဒေသပေါင်းတော်ကောင်တို့ဒီနေရာမှာဦးဇင်းတို့ကနော်ဒေသနာလေးတွေနဲ့ညှိပြီးတော့ပြောခြင်းတာဘာဖြစ်လို့ဒေသနာလေးတွေပါဠိလေးတွေထည့်ရတော့ဆိုတော့အော်ဘုန်းကြီးကသူတင်ရမြညာလေးရှောက်ပြီးတော့ပြောနေတာမဟုတ်ဘူးဟဲ့ညစွာဘုရားဟောပြတာကိုတရှင်ပြောပြနေတာဟဲ့ဆိုတဲ့ယုံကြည်မှုထက်သန်အောင်လို့တကယ်လည်းဟုတ်တယ်လေဒါဘုဘုန်းတို့ညံစွန်းနဲ့ပြောတာတော့တလုံးမှန်ပါဒါလေးဦးဇင်းကအောင်းမိတယ်ဟောဟိုတုန်းကဥပမာပါကက်ဆက်ကြီးတလုံးဆိုရင်ထဲတဲ့ဂွေထွက်လာထဲတဲ့ဂွေထည့်ထားတဲ့အတိုင်းဂွေလည်းရှိတဲ့အတန်းထွက်လာတာပဲလေဟုတ်တယ်မဟုတ်လားကက်ဆက်ကြီးကဘလို့ထွက်မယ်ညာလို့ထွက်မယ်လို့သူကဝေဘာနာပိုင်းခြားတာသူ့ရဲ့စွမ်းတကယ်တော့တော့အတန်ထွက်အောင်လုပ်လိုက်တာအဲ့တော့ဦးဇင်းတို့ကတော့အတန်ထွက်အောင်လုပ်တာတော့ပဲရှိတာ။နောက်တဲ့တဲမှာဒါမြတ်စွာဘုရားဟောထားတဲ့ဒေသနာကိုထည့်လိုက်တော့အဲ့ဒါထွက်လာတာပဲ။ဟုတ်လား။အဲ့တော့ခုပြောနေတာတွေကဘုရားရဲ့စွမ်းလဲလို့မေးရင်မြတ်စွာဘုရားရဲ့စွမ်းဟုတ်ရဲ့လား။အဲ့တော့ဘာပြောနေတာတုန်းဆိုတော့တတိတိမကောင်းတဲ့စိတ်တွေကိုတားမြစ်နိုင်တယ်။အကုသိုလ်စိတ်တွေကိုတားမြစ်နိုင်တယ်။ဒါလေးကိုပြောနေတာ။အဲ့မကောင်းတဲ့စိတ်ကိုထိန်းချုပ်ပြီးတော့ကောင်းတဲ့စိတ်တွေကိုဖွံ့ဖြိုးစေမယ်များပြားစေမယ်တိုးတက်စေမယ်အဲ့ဒီအချိန်မှာမကောင်းတဲ့စိတ်ကိုဘယ်လိုထိန်းချုပ်သလဲဆိုတာလေးကိုမြတ်စွာဘုရားဥပမာပေးတာမိမိခန္ဓာမှာထင်ရှားဖြစ်ပေါ်နေတဲ့ယုံနာတဘာဝတရားတွေရဲ့ပုံမှာဖြစ်တိုင်းဖြစ်တိုင်းမှန်မှန်ကန်ကန်အောက်မိတ်အမှတ်ရနေတဲ့တတိကလေးတစ်ချက်ထားလိုက်တိုင်းထားလိုက်တိုင်းအဲ့ဒီတတိကမကောင်းတဲ့စိတ်ကိုဘယ်လိုထိန်းချုပ်သွားသလဲဘယ်လိုတားမြစ်ထားသလဲဘယ်လိုတားဆီးထားသလဲဘလို့နှိမ့်ကွထားတယ်လေဆိုတာလေအဲ့ဒါမြတ်စွာဘုရားကတော့ပုံပေါ်ဥမာလေးပေးလို့ပြောတာတေယထာတိဘိခဝေဂိမာနံပစ္စည်းမေမာတိဥဟေတံရဇောဇန္နတမေနမဟာအကာလမေဘောဌာနတောအန္တရတ္တပိတိဥပသမိတိဥပမာပေးတာယန်းတို့တဲ့နှွေကာလရဲ့နောက်ဆုံးလမှာကောင်းငယ်မှာမြူတွေဆိုင်နေတာရှိရတဲ့နေကတိတ်ပူခဲ့တာဆိုတော့အကုန်လုံး6တရားပြီးတော့ညူမုံတွေထားတော့နော်လေတွေကလည်းတိုက်တယ်6တွေ့နေတာဆိုတော့ညူမုံတွေထားပြီးကောင်းငယ်မှာနီးပြေပြေဖြစ်နေတာပြည်သူတို့ကြုံဝင်နော်အဲ့လိုနေကာလရဲ့နောက်ဆုံးလမှာဆိုင်နေတဲ့ညူတွေအဲ့လိုညူတွေဆိုင်နေတော့မှာပဲရုပ်တရက်မဟာအကာလမေဘောတဲ့နော်အခမဲ့မူကြီးအကြီးဘုံတိုင်းတိုင်းနဲ့ရွာချလိုက်တယ်အဲ့လိုရွာလိုက်တာနဲ့ဒီပိုင်းနဲ့ချက်မဖြစ်သွားတော့ဌာနသောအန္တရတ္ထပိတိဥပသမိတိတဲ့ဆိုတော့ကဆိုင်းနေတဲ့မြူတွေဖုံနေအကုန်လုံးဟာတစ်ခဏချင်းပဲကြောက်သွားတယ်အခါမဲ့မူကြီးကဘာလို့ပြလဲဖယ်ရှားပြလိုက်တာအောင်ကောင်းတဲ့ကုလုံး မိုးကြီးလဲရွာပြီးပြီလဲဆိုတော့ကြီးလင်းတန့်ရှင်ပြီးတော့သောတော်ဘာတစ်ပင်တွေပေါ်မှာအင်ခေါမိုးတွေပေါ်မှာတင်းနေတဲ့မြူတွေအမြင့်ကြီးတွေလည်းအကုန်လုံးပြောင်းရှင်ပြီးတော့လောကကြီးတန့်ရှင်ကြီးလင်းသွားတယ်ဘုရားရဲ့ဆွမ်းလုံးဆိုတော့အခါမဲ့မိုးကြီးရဲ့အစွမ်းအဲ့ဒါလိုပဲတဲ့ဧဝမေဝဖို့ဘိက္ခုဘိက္ခုစတုတုတတိပဋ္ဌာနေတုသတိပဋ္ဌာန်တရား၄ပါးကိုပွားများမယ်ဆိုလို့ရှိရင်အထုတ်မယ်ဆိုလို့ရှိရင်ဒီနေ့အဖြစ်သတိထားနေတဲ့မုံမြင့်တဲ့အလေးချင်းကိုကြိုးစားနေမယ်ဆိုလို့ရှိရင်ဘာပဲဖြစ်ဖြစ်တိတိတိတိနေမယ်ဆိုလို့ရှိရင်ဟုတ်လားအဲ့ဒီပုဂ္ဂိုလ်ကလည်းပဲသူ့ရဲ့အစ္ဆဒအတွင်းတဏ္ဍာမှာဆိုင်းနေတဲ့မြူတွေလို့ဆိုတဲ့မကောင်းတဲ့ကိလေသာစိတ်တွေအကုသိုလ်စိတ်တွေညှဉ်းပန်းတဲ့စိတ်တွေဒါတွေကိုဌာနတော်အနရထပိတိဥပသမိတိတခဏချင်းပဲသူကလည်းပဲဖျားပြလိုက်မယ်တဲ့။အဇိဝဖေမှာတော့ဆိုတော့တတိယပဲဖယ်လိုက်ပါ။တတိထားလိုက်တာနဲ့ဖြစ်နေတာလည်းတောက်လျှောက်ရက်ပဲ။ဆက်မဖြစ်တော့နဲ့မကောင်းတဲ့စိတ်တွေကိုပြောတာနော်။မကောင်းတဲ့စိတ်တွေဖြစ်နေရင်လည်းတောက်လျှောက်ရက်မယ်။တတိဝင်လာတာနဲ့နောက်ထပ်လည်းပဲတတိရှိနေတဲ့အချိန်တိုင်းမှာဘယ်အကုသိုလ်စိတ်တကမှဒီလိုဝင်ပြီးတော့နှိမ့်ဆက်ဖို့အခွင့်အရေးမရှိဘူး။ရှိပြီးသားကိုလည်းဖယ်ရှားနိုင်တယ်မဖြစ်သေးတာကိုလည်းတားရှင်းနိုင်တယ်ဖြစ်နေတာကိုလည်းရပ်တန့်စေနိုင်တယ်လူရဲ့ဇွမ်းတော့တတိယဇွမ်းနော်အဲ့တော့ဦးဇင်းတို့ဒီနေရာမှာတတိကကာကွယ်ရေးတောင်းကိုအကြည့်ဝါယူနိုင်တယ်ဆိုတာလေးကိုလည်းသဘောပေါက်စေချင်တာဒီခန္ဓာဒီဟူသောတိုင်းပြည်ကြီးကိုမကောင်းတဲ့စိတ်အကုသိုလ်ဒီဟူသောရန်သူတွေဝင်ပြီးတော့မနှိမ့်ဆက်ဖို့အတွက်တတိကအင်မတန်ကြီးမားတဲ့လုံခြုံတဲ့စိတ်ချရတဲ့ကာကွယ်ရေးတက်ကြီးတယ်ဘယ်သူမှလာပြီးတော့မနှိမ့်ရှက်နဲ့ဆိုတဲ့သဘောနော်ဒါကြောင့်မြတ်စွာဘုရားကတတိကိုအရခတရားလို့ခေါ်တာလည်းရှိတယ်အရခဆိုတာအဆောင်အရှောင်းလို့ဒီပေးရဘုရင်တော်အင်္ဂုတ္တပါဠိတော်စတုကနိပတ်ထဲမှာအရခတုတ်တန်ဆိုတဲ့တုတ်တန်လေးတခုခေါ်ထားတာရှိတယ်လွန်ကောင်းပါတယ်အဲ့ဒီမှာတတိကဘလို့ကာကွယ်ဆောင်ရှောက်တာတော့တတိကိုဘလို့ရွယ်ချက်နဲ့ကိုယ်တန်တံမှာရှိအောင်လုပ်ရမှာတော့အဲ့ဒါလေးကိုမြတ်စွာဘုရားသင်ပေးထားတာရှိတယ်။ဟောတတိထားတဲ့နေရာမှာဘလို့ရွယ်ချက်နဲ့တတိထားမှာတော့တတိကဘလောက်စွမ်းတာတော့သူ့ကိုဘလို့အသုံးချမှာတော့ဟုတ်လား။အဲ့ဒီမှာမြတ်စွာဘုရားဘလို့ဟောလဲဆိုတော့စတုတုဘိခဝေဌာနေတုအတ္တရူပိဏအပ္ပမတောတတိရှိတသောအာရခောကရဏီယောတဲ့။ယန်းတို့တဲ့၄မျိုးသောအရာဌာနတို့မှာမိမိရဲ့အကျိုးရှိွားကိုတကယ်အလိုရှိတယ်ဆိုတဲ့ပုံကွာတတိဆိုတဲ့အပမာဒတရားနဲ့ကိုယ်စိတ်ကလေးကိုကာကွယ်ဆောင်ရှောက်ပေးရမယ်တဲ့ရိုးရိုးလေးပဲမြတ်စွာဘုရားဟောတာနော်လေးမျိုးသောအရာဌာနတို့မှာတတိဆိုတဲ့အပမာဒတရားနဲ့ဒီစိတ်ကိုကာကွယ်ဆောင်ရှောက်ပေးရမယ်အဲ့ဒီမှာစိတ်ဝင်စားစရာကောင်းတဲ့စကလုံးတစ်လုံးအဲ့ဒါဘာလဲဆိုတော့အတ္တရူပေနဆိုတဲ့စကလုံးလေးပဲအတ္တရူပေနဆိုတာကိုယ့်ရဲ့အကျိုးရှိွားကိုတကယ်အလိုရှိတဲ့ပုဂ္ဂိုလ်လို့အဓိပ္ပာယ်ရတယ်။မြတ်စွာဘုရားတရားဟောတာတစ်ခါလေခြီးပြီးလုပ်ပြီးဟောတာပဲ။နော်ကိုယ့်ရဲ့အကျိုးရှိွားကိုတကယ်အလိုရှိတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာ၄မျိုးသောအရာဌာနတို့မှာဒီစိတ်ကိုသတိနဲ့ကာကွယ်ဆောင်ရှောက်။နော်သတိနဲ့ဒီစိတ်ကိုကာကွယ်ဆောင်ရှောက်မှုမပြုဘူးဆိုရင်ဒီပုဂ္ဂိုလ်ဟာကိုယ့်ရဲ့အကျိုးရှိွားကိုအလိုမရှိရာရောက်သွားပြီ။ဟုတ်တယ်မို့လား။ဟောဘာလို့ပြောရမလဲ။ရှင်းမှပြောတာရှိတယ်လေ။ကိုယ်ကျိုးစီးပွားကိုအလိုရှိတယ်ဆိုရင်တော့စိတ်ကိုတည်နေအရာဌာနလေးမျိုးမှာကာဝယ်ဆောင်ရှောက်လိုက်ပါလို့ပြောတယ်။ဒါမဆောင်ရှောက်ဘူးဆိုရင်အသေးပဲကဘလို့တက်ရောက်သွားတယ်။ကိုယ်ကျိုးစီးပွားကိုဟာအလိုမရှိတဲ့လူအဖြစ်ကိုရောက်သွားတယ်။တကယ်လဲဟုတ်တယ်အဲ့ဒါ။ဟုတ်လား။ပို့ပြီးတော့လည်းဒေသနာကိုလင်းနဲ့သွားစီတယ်လို့မဆိုနိုင်ဘူးလား။နော်ကိုယ့်ရဲ့ကျိုးစီးပွားကိုတော့ဉာဏ်ရှိတဲ့လူတိုင်းလူရင်ညမှာပါ။နော်ကောင်းဉာဏ်ကြမှာပဲလေ။အဲ့ဒါမြတ်စွာဘုရားကအဲ့လိုလေးဟောတာကိုကျိုးစီးပွားကိုအလိုရှိတယ်ဆိုရင်အရာဌာန၄မျိုးမှာဒီစိတ်ကိုတတိဆိုတဲ့အပ္ပမရတရားနဲ့ကာကွယ်ဆောင်ရှောက်မယ်တဲ့အဲ့တော့အရာဌာန၄မျိုးဤတို့သိခြင်းစိတ်ရှိပဲလို့ဦးရင်ထင်ပါတယ်နော်အရာဌာန၄မျိုးမှာကာကွယ်ဆောင်ရှောက်မယ်လို့ပြောတာအဲ့ဒီအရာဌာန၄မျိုးကဘာလဲနော်အချင်းတူလေးကိုဦးရင်ပြောပါမယ်မာမီရဇနိယေတုဓမ္မိတုစိတ်တံရစ္စည်းတိအတ္တရူပိဏအပ္ပမရတော်တတိရှိတသောအရခောကရဏီယောတဲ့ရဇနိယတုမမောဝေကောင်းကုန်သောဓမ္မိတုအိဋ္ဌာယုံတို့၌မင်္ဂလာဤစိတ်တန်စိတ်သည်မာရိစီတိတတ်မဲ့ခြင်းမဖြစ်ပါစေတည်းဣတိဤသို့အတ္တရူပိဏကိုယ့်ရဲ့အကျိုးရှိပွားကိုအလိုရှိသောပုဂ္ဂိုလ်သည်အပ္ပမာဒောအပ္ပမာဒအမြင်ရသောတတိဒီဟုသောစိတ္တသောစိတ်ဤအာရခောဆောင်လျှောက်ကိုကရဏီယောပြုရမည်တဲ့ မမိုးဝယ်ကောင်းနေအိဋ္ဌာယုံလို့ရှိတဲ့ကောင်းမှုနဲ့အာယုန်နေနဲ့တွေ့လာတဲ့အခါမှာငါးရက်စီထဲမှာလိုချင်မှုရချင်မှုနှစ်သက်မှုဆိုတဲ့လောဘဓာတ်တွေမဖြစ်ပါစေနဲ့လို့မှန်မှန်ကန်ကန်စဉ်းစားဆင်ခြင်ပြီးတော့ဒီစိတ်ကလေးကိုအပမာဒဆိုတဲ့သတိနဲ့ကာပယ်ဆောင်ရှောင်းမယ်တဲ့ဒါပထမအရာဌာနဘာမှနားမလည်စရာမရှိဘူးနော်လိုချင်စရာကောင်းတဲ့အာယုန်နဲ့တွေ့ရင်လောဘမဖြစ်အောင်သတိထားရမယ်လို့ပြောတာပါအတူတူပြောရရင်အဲ့ဒါပဲလူချင်းစရာကောင်းတဲ့အာယုန်တွေနဲ့တွေ့လာရင်လောဘမဖြစ်အောင်သတိထားရမယ်။အဲ့ဒါလောဘမဖြစ်အောင်ကာကွယ်တာ။လောဘကလူချင်းစရာကောင်းတဲ့အာယုန်နဲ့တွေ့မှဖြစ်တာကိုဟုတ်တယ်မဟုတ်လား။ဒါပထမအရာဌာန။နောက်ဒုတိယအရာဌာနဘာပြောတော့ပေတတို့ရိမ့်မိမှာပါ။မာမေဒောတိယေတုဓမ္မေတုစိတ်တံဒုတိတိအတ္တရူပေနအပမာရောတိရှိသသောအရခောကရဏီယော။စိတ်တို့စရာကောင်းတဲ့အနိဋ္ဌာယုန်တွေမကျင်နှက်စရာကောင်းတဲ့အာယုန်ဇိုးတွေနဲ့တွေ့လာတဲ့အခါမှာငါရဲ့စိတ်ထဲမှာဒေါသဆိုတဲ့ပြင်းမာတဲ့ဒေါသတွေမဖြစ်ပါစေနဲ့ဆိုပြီးတော့ကိုကျိုးစီပါ့ကိုအလိုရှိတဲ့ပုံကောဒီစိတ်ကိုသတိနဲ့ကာဝယ်ဆောင်ရှောင်းရမယ်။အမကြီးနဲ့ဆရာကောင်းတဲ့အာယုန်လေးဆိုတာရှောင်းလို့မရဘူးနော်။တွေ့ရမှာကြုံရမှာမြင်ရမှာကြားရမှာ။နော်။လောကကြီးတစ်ခုလုံးကကိုယ့်ရဲ့စိတ်တိုင်းကြဖန်တီးပေးပါမယ်ခင်ဗျာလူလာဖြစ်လဲပါလို့ကိုကိုဖိတ်မှန်ကပြုတ်ပြီးလို့ထားလို့ကိုကရောက်လာတာလား။ဘယ်ဟုတ်မလို့ဘယံမရာဖြစ်နေတဲ့လောကကြီးကိုကိုယ်လည်းပဲဘယံမရာရောက်ချလာဟုတ်လားအဲ့တော့စိတ်မြင့်စရာကောင်းတဲ့စိတ်တို့စရာကောင်းတဲ့အနေထားလေးအခြေအနေလေးဆိုတာကတော့ဘယ်လိုသတော်ဘာမှရှောင်လို့မရအောင်အဲ့ဒါမြတ်စွာဘုရားအဲ့ဒါကိုပြောတာစိတ်တို့စရာကောင်းတဲ့အနေထားကျုံးလာရင်စိတ်မတို့အောင်တတိထားပြီးတော့စိတ်ကိုကာဝယ်ရမယ်လို့အဲ့လိုဟောတာကိုယ့်ကိုယ်ပဲစူးစမ်းရမှာနော်ယထာနာ၄မျိုးနဲ့2မျိုးရှိပါဟုတ်လားနောက်3ခုမြောက်ပါပြောတော့မာမေမောဟနိယေတုဓမ္မေတုစိတ်တံမုံရှိတိအတ္တရူပေနအပမာရောတိစေတသောအာရခောကရဏီယောတွေ့ဝေစရာကောင်းတဲ့အာယုန်နဲ့တွေ့လာရင်ငါရဲ့စိတ်ထဲမှာမောဟဆိုတဲ့တွေ့ဝေတတ်တဲ့ဓာတ်ဆိုးဓာတ်ညစ်တွေမဖြစ်ပါစေနဲ့လို့စဉ်းစားပြီးတော့ကိုကျိုးစီပွားကိုအလိုရှိတဲ့ပုဂ္ဂိုလ်ဟာကိုယ့်ရဲ့စိတ်ကိုသတိနဲ့ကာဝယ်ဆောင်ရှောက်ရမယ်တွေ့ဝေစရာကောင်းတဲ့အာယုန်တွေဆိုတာလည်းရှိရဲ့တဲ့အဲ့ဒီနေရာမှာဦးဇင်းတို့သတိထားကြရတဲ့တစ်ခုလောဘဖြစ်စရာအာယုံကိုမြတ်စွာဘုရားကအနိဋ္ဌာအိဋ္ဌာယုံလို့ဟောတယ်။လူချင်းစရာနှစ်သက်စရာကောင်းတဲ့ညံ့လို့စရာကောင်းတဲ့အာယုံတွေ။ဒေါသဖြစ်စရာကောင်းတဲ့အာယုံကိုဘယ်လိုဟောတော့အနိဋ္ဌာယုံလို့ဟောတယ်။စိတ်တို့စရာကောင်းတဲ့မကျေနပ်စရာကောင်းတဲ့ဆန့်ကျင်ကန့်ကွက်ခြင်းစရာကောင်းတဲ့အာယုံ။မောဟဖြစ်စရာအာယုံကိုကြတော့အိဋ္ဌာယုံရောအနိဋ္ဌာယုံရောနှစ်မျိုးလုံးဟောတယ်ဗျာ။အဲ့ဒါစိတ်ဝင်စားစရာကောင်းတာ။သူ့ရဲ့နေပေကပိုးကျဲနေတယ်ဆိုတဲ့အဓိပ္ပာယ်မသက်ရောက်ဘူးလား။လောဘကကောင်းတဲ့အာယုန်နဲ့တွေ့မှဖြစ်နိုင်တာဒေါသကဆိုးတဲ့အာယုန်နဲ့တွေ့မှဖြစ်နိုင်တာမောဟကတော့ဆိုးဆိုးကောင်းကောင်းကုန်ဖြစ်နိုင်ဟောတဲ့တယ်ပြောရင်မောဟဆိုတာကြီးဖြစ်ပြီးမှလောဘတို့ဒေါသတို့ဆိုတာကိုယ်ကဖြစ်လို့ရတာတကယ်တကယ်ကဒါပေမဲ့မောဟကတော့ဘယ်သူမှမသိပြီးတော့စကားတွေထင်ပြောကြအောင်နော်ဖြစ်လောဘနဲ့ဒေါသပဲအတင်းပြောကြအောင်မှန်မှန်ကန်ကန်မသိခြင်းဟာလောဘဆိုတဲ့ဆွေမဲ့မှုလိုချင်မှုရချင်မှုဖြစ်ခြင်းရဲ့အကြောင်းတရားပဲမမကံကမတိချင်းဟာမကျင့်တတ်မှုစိတ်တို့မှုဆိုတဲ့ဒေါသဖြစ်ခြင်းရဲ့အကြောင်းတရားအလုံးချိန်ခံကြတဲ့အကြောင်းအဝိဇ္ဇာဟုတ်ရဲ့လားတရားတွေကဖြတ်ပြောတာ။နောက်၄ခုမြောက်ကာဝယ်ဆောင်ရှောင်းမှာကဘာလို့ဆိုတော့ဟုတ်ဆက်စွာဘုရားဒေသနာအလုံးပြည့်စုံပါလေ။မာမီမဒနိယေတုဓမ္မေတုစိတ်တမစ္စီတိအတ္တရူပေနအပမတောတတိစေတတောအရခောကရဏီယောအာရရှင်မူဝယ်ကောင်းတဲ့အာယုန်နေနဲ့တွေ့လာတဲ့ခါမှာမန်တက်ဝင်ကြွားဝယ်ကောင်းတဲ့အာယုန်နေနဲ့တွေ့လာတဲ့ခါမှာငါရဲ့စိတ်ထဲမှာမန်တက်မှုဝင်ကြွားမှုတွေမဖြစ်ပါစေနဲ့လို့မှန်မှန်ကန်ကန်စဉ်းစားပြီးတော့ကိုကျိုးစီပွားကိုအလိုရှိတဲ့ပုဂ္ဂိုလ်ဟာအဲ့ဒီမန်တက်ဝင်ကြွားခြင်းဆိုတာတွေမဖြစ်အောင်တတိနဲ့ကိုယ့်ရဲ့စိတ်ကိုကာဝယ်ရမယ်။လောဘဒေါသမောဟဆိုရင်လုံလောက်ပြီလို့ထင်ရတာနော်။ဒါပေမဲ့အခုနောက်ထပ်မန်တက်ဝင်ကြွားခြင်းနဲ့မဒဆိုတဲ့စကားလုံးလေးသုံးပြီးတော့ဟောတယ်မာနလို့သုံးတာတော့မဟုတ်မဒလို့သုံးမဒဆိုတာမန်တွက်ဝင်ကြွားတာအချိန်လေးကောင်းလေးတွေကိုဖြစ်ချင်တာလေးတွေဖြစ်တယ်လှုပ်တိုင်းအောင်မြင်တယ်အဲ့ဒီလိုအနေထားမျိုးလေးတွေမှာတတ္တဝါဟာမဖြစ်တာမန်တက်လာတယ်ဝင်ကြွားတယ်ငါတော်တော်ဟုတ်တယ်တကြိမ်တည်းထဲမှာပဲဒီပြုံလူတွေတော်တော်မဟုတ်ဘူးဒီလိုမျိုးဖြစ်လာတာเนาะအဲ့ဒါလည်းအန္တရရှိတဲ့အနေထားတစ်ခုပေါ့မန်တက်မှုဝင်ကြွားမှုဆိုတာเนาะဒါကြောင့်ပြည့်တဲ့ကောင်းတဲ့ကောင်းတို့ဘဝမှာအခြေအနေအမျိုးမျိုးက ဒီစိတ်ကိုเนาะစွစွဝါဖြစ်အောင်ဖန်တီးတဲ့အပိုင်းတွေရှိဘူးလားရှိတယ်ဒါကိုနားလည်ရမှာအဲ့တော့ဒီနေရာမှာတခုစဉ်းစားလည်ရရှိတာကပတ်ဝန်းကျင်အခြေအနေတွေကတော့ဒါအမျိုးမျိုးတွေ့ရမှာကြုံရမှာအဲ့ဒါကတော့ဘလို့တွေ့ကျင်တာလားဘလို့ကြုံကျင်တာပါလို့ကိုယ်ပိုင်နဲ့နိုင်နဲ့နေပဲမဟုတ်တွေ့ကျင်တွေ့မယ်ကြုံကျင်ကြုံမယ်လူကျင်စရာကောင်းတဲ့အာယုန်တွေကလည်းတွေ့မှာပဲမကျင်တဲ့စရာကောင်းတဲ့အာယုန်တွေလည်းတွေ့မှာပဲတွေ့ဝေစရာကောင်းတဲ့အာယုန်တွေမှန်တဲ့စရာကောင်းတဲ့အာယုန်တွေဒါတွေကလည်းတွေ့လာမှာပဲအဲ့ဒီတွေ့လာမဲ့အပိုင်းကိုမတွေ့အောင်ဒကာဓမ္မတို့ဥရှင်တို့မတတ်နိုင်ဒါကိုနားလည်ဖို့လိုတယ်ကိုလိုရမှာကဘာလဲဆိုဘာပဲတွေ့တွေ့ကိုယ်စိတ်ထဲမှာရုပ်ညံ့တဲ့ပေါက်ပြန်တဲ့သဘောတွေမဖြစ်အောင်လည်းကြိုးစားရပါအခုလူတွေကတူတူကိုကိုပေါ့နော်တွေ့လာပြီဆိုလို့ရှိရင်ကိုမကောင်းတဲ့စိတ်ဖြစ်တာကိုအဲ့ဒီခေါင်းတွေကြောင့်အဲ့ဒီအာယုန်တွေကြောင့်အဲ့ဒီဟာတွေကြောင့်ငါမှာရုပ်ညံ့တဲ့စိတ်တွေဖြစ်ရတာဆိုအဲ့ဒါတွေကိုပဲထပ်ပြီးတော့အပြစ်တင်ပြီးတော့ရုပ်ညံ့တဲ့စိတ်တွေထပ်တောင်းဖြစ်လာသေးတယ်ဟောဟုတ်တယ်မဟုတ်လားတကယ်တကယ်ကြိုးစားရမှာလားအဲ့ဒါတွေကိုမတွေ့အောင်ကြိုးစားရမှာလားဘာပဲတွေ့တွေ့ကိုယ့်ရဲ့စိတ်ထဲမှာရုပ်ညံ့တဲ့စိတ်တွေမဖြစ်အောင်ကြိုးစားရမှာလားအတိကကအကောင်းတဲ့စိတ်တွေမဖြစ်အောင်ပဲကြိုးစားရမှာ။ဒါမဲ့တရားဆိုတာကညံ့ညတာတခါတလေသဘာဝကြကြလဲနားလည်ဖို့လိုတယ်။တချို့အာယုံနေကြတော့ရှောင်လို့မရဘူးဆိုပေမဲ့လို့ရှောင်လို့ရတဲ့အပိုင်းလေးတွေလည်းရှိတယ်။ကျွတ်တို့ယဟန်တော်တွေကိုမြတ်စွာဘုရားမြို့ထဲသွားပြီးဆိုရင်လေးတောင်ခန့်မြချအပ်တော်မျက်နှာရှိသည့်ဖြစ်ပြီးအန္တရာဂရေရွာတွင်၌ဟုတ်လားကမိတ္တာမိသွားအံ့ဟုတ်လားငငယ်တော့မှကြည့်ရနော်ညတော်ပါလို့ခိုင်းတာခြားခိုင်းတာအာယုန်တွေတွေ့မှာဆိုလို့သဘောပေါက်ရလားအဲဒါပါတော့သူအာယုန်ကိုရှောင်ခိုင်းတာပဲလေအဲ့ဒီပိုင်းတွေမရှိဘူးလားအလွန်တောင်းကျမ်းနေတဲ့စူပွက်နေတဲ့လောဘဒေါသဖြစ်เสียကောင်းတဲ့အာယုန်တွေတဲ့ဇွတ်တိုးပြီးတော့ဟုတ်လားအာယုန်တွေကိုဖယ်လို့မရဘူးဆိုတော့သွားလုံနေလို့ရတော့တိတ်ရှင်ပြေမှာမဟုတ်အဲ့တော့ရှောင်နိုင်တဲ့အာယုန်တွေကိုလည်းရှောင်ဖို့လိုသေးတယ်အဲ့ဒါကျိုးတရားကြီးတွေဒီကမာကြီးတွေပြောတာရှိရဲ့သူတို့အသက်ကြီးလာမှအလုပ်တွေများလာလို့လားမသိဘူးစိတ်တွေအလွန်တိုးလာတယ်ဟုတ်တယ်လို့အလုပ်တွေများရင်တော့စိတ်တို့မှာပဲလို့နော်အလုပ်တွေကများပြီဆိုမှတော့ကိုယ်စိတ်တိုင်းမကြတဲ့ကိစ္စတွေကများလာတော့မှာပဲလေဟုတ်တယ်မဟုတ်လားသမုပ္ပဒေကတခါတခါစဉ်းစားကြည့်တယ်ဒေါသတွေကြီးတယ်ဆိုတာများသောအားဖြင့်လောဘတွေကြီးတဲ့လူကြီးကြတာပဲလောဘတွေကြီးပြီဆိုတော့ဟိုဟာရရင်တရားရခြင်းဟိုဟာဖြစ်ရင်တရားဖြစ်ခြင်းဘယ်မှာလဲအလကားမရဘူးလောက်ရတာကြီးပဲမတန်မှန်းသိတန်မှန်းသိအကုန်လုံးဟုတ်လားလုတ်ပြီဆိုတော့ဟောအလုတ်များလေလေအရှင်မကြည်တာတွေကလည်းသူ့ရခိုင်နေတဲ့သူတွေ့လာမှာပဲအများကြီးနဲ့ဆက်ဆံရရင်တော့အများကြီးအရှင်မကြည်တာတွေကတွေ့လာမှာအဲ့ဒါဒေါသဖြစ်စရာအာယုန်တွေပဲဒါမှမဟုတ်တချို့ကိစ္စကလောဘကိုမလျှော့နိုင်မင်းနဲ့ဒေါသကလည်းရှော့မှာမဟုတ်ဟုတ်လားဒါကြောင့်တချို့ဟာတွေကအာယုန်တွေကိုရှောင်ဖို့လည်းကြိုးစားရတဲ့အပိုင်းရှိတယ်ဒါပေမဲ့ဘလို့ပဲရှောင်ရှောင်ရှောင်လို့မရတဲ့အနေအထားတွေကတော့ကိုယ်မများဘူးလားများတယ်အဲ့တော့အဓိကကြိုးစားရမှာကဘလို့အာယုံမဲ့တွေ့တွေ့တတိနဲ့ကိုယ့်ရဲ့စိတ်ကိုယုံညံ့တဲ့သဘောတွေဖြစ်မလာအောင်ကာဝယ်ဆောင်ရှောင်မှာကအဓိကကြရတဲ့နော်တကယ်လက်တွေ့ကြကြလောရမယ်အပိုင်းပေါ့ဟုတ်တယ်မဟုတ်လားဒါကြောင့်အရှင်တို့ပေးတဲ့ပေါင်းတော်ကောင်းတို့ယုံညံ့တဲ့စိတ်တွေမဖြစ်အောင်ဘယ်သူမှစွန့်ရည်တတိရှိလဲလို့မင်းရဲ့တတိမှစွန့်ရည်တတိရှိတယ်နော်အခါမဲ့မူကြီးပြီးဆိုင်နေတဲ့မြူတွေကိုတခဏချင်းဖယ်ရှားပြစ်တယ်လို့သတိထားလိုက်တာနဲ့သတိဝင်လာတာနဲ့ယုံညံ့တာတွေကပျောက်သွားအောင်နောက်ထပ်လည်းအစ်စ်ဝင်လာသတိရှိနေသေးသမျှဝင်လာလို့မရအောင်ဒါလေးကိုလက်တွေ့ကြကြနားလည်ရနော်နောက်တစ်ချက်ဦးဇင်းတို့ကပြောခြင်းတော့သတိဒီမကောင်းတာတွေမဖြစ်အောင်တားမြစ်တဲ့အစွမ်းတတိတွေရှိတာလားဆိုတော့မဟုတ်ဘူးကောင်းတာတွေဖြစ်အောင်လည်းပဲဆောင်ရွက်ပေးနိုင်တဲ့စွမ်းရည်တတိလည်းရှိနေတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားအဲ့ဒီသတိပဋ္ဌာန်တန်ရုပ်ထဲမှာအာကာသတုတ်တန်ဆိုတော့တုတ်တန်လေးတခုဟောထားတာရှိတယ်။ဘာပြောထားတယ်ဆိုတော့အထက်မိုးကောင်းပြင်မှာ၄မျိုးစုံတိုက်တယ်တဲ့။အရှိလေနောက်လေတောင်လေမြောက်လေလေချမ်းလေနုလေဘူးလေအေးမျိုးမျိုးတိုက်တယ်ပေါ့။အဲ့ဒီဥပမာတိုင်းပဲတဲ့။သတိပဋ္ဌာန်တရားကိုပေါင်းများနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာသမ္မပ္ပဒံတရား၄ပါးအဋ္ဌိပတ်၄ပါးအိန္ဒိ၅ပါးဘု၅ပါးဘုဇင်၇ပါးမဂ္ဂင်၈ပါးလို့ဆိုတဲ့သတိပဋ္ဌာန်တရား၄ပါးပါထည့်လိုက်မယ်ဆိုလို့ရှိရင်ဗောဓိပက္ခိယတရား၃၀နဲ့၇ပါးအဲ့ဒီကောင်းမြတ်တဲ့သတော်ကောင်းတရားတွေကောင်းမြတ်တဲ့စိတ်အကြီးအသေးရှိတဲ့စိတ်လို့ဆိုတဲ့ဒီကောင်းမြတ်တဲ့သဘောတဘာဝတွေဟာဖြစ်ပေါ်လာတယ် အထက်မိုးကောင်းငင်မှာလေမျိုးစုံတိုက်တယ်လို့တတိထားနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာကောင်းတဲ့ဓာတ်မျိုးစုံဖြစ်လာတာကောင်းတဲ့စိတ်ဓာတ်မျိုးစုံဖြစ်လာတာအဲ့ဒီဗောဓိပက္ခယတရား39ပါးကိုပဲသာသနာတော်ရဲ့ရှင်ရနာတွေလို့မြတ်စွာဘုရားဟောတာသာသနာတော်မြတ်ကြီးရဲ့ရှင်ရနာတွေဟာအဲ့ဒီဗောဓိပက္ခယတရား39ပါးပဲအဲ့ဒီလောက်မြင့်မြတ်တဲ့ဓာတ်သဘာဝတွေကိုတောင်တတိဟာမလုံနိုင်လို့ဖြစ်ပွားစေတယ်ဒါကြောင့်တတိကိုတရားမလို့ကစီနေတာပုံပြီးတော့မလို့လိုက်ဖို့လို့တော့အားကိုးလိုက်ဖို့လို့လေ။နော်မကောင်းတဲ့စိတ်မဖြစ်အောင်လည်းပဲသူ့ကိုတာဝန်ပေးရမှာ။ကောင်းတဲ့စိတ်တွေဖြစ်အောင်လည်းပဲသူ့ကိုတာဝန်ပေးရမှာ။တာဝန်ပေးရတယ်ဆိုတာသူဖြစ်အောင်ကိုစူးစမ်းရမှာကိုပြောတာ။နောက်တတိလေးသာရှိနေလိုက်။သူကသူ့တာဝန်သူဆောင်ရွက်သွားမှာပဲ။ဟုတ်တယ်မဟုတ်လား။ကိုကတတိဖြစ်အောင်လုပ်ရမယ့်တာဝန်။အကုသို့မဖြစ်အောင်ကုသို့ဖြစ်အောင်မကောင်းတဲ့စိတ်တွေမဖြစ်အောင်ကောင်းတဲ့စိတ်တွေဖြစ်အောင်လုပ်ရမယ့်အလုပ်ကိုတော့သူကတာဝန်ယူသွားမှာဟုတ်တယ်မဟုတ်လားကိုတာဝန်ကတော့ဘာလို့လဲသတိဖြစ်အောင်လုပ်ရမယ့်တာဝန်မကောင်းတာတွေမဖြစ်အောင်ကောင်းတာတွေဖြစ်အောင်ကြတော့ဘယ်သူကလုပ်သွားအောင်အဲ့ဒီသတိရပဲလုပ်သွားပါနောက်သတိရဲ့စွမ်းရည်တတိတော့တရားကောင်းစင်မလို့ပေးထားစိတ်ရဲ့အစွမ်းနဲ့သတိဤအစွမ်းနော်စိတ်ဤအစွမ်းနဲ့သတိဤအစွမ်းဟုတ်ရဲ့လားအတော့ဦးဇင်းတို့ဒီနေရာမှာတတိကိုမြတ်စွာဘုရားကအပမဒါဆိုတဲ့နာမည်လေးသုံးပြီးတော့ဟောတာဟောမရှိဘူးလားနေတိုင်းဟောတာဟုတ်တယ်မဟုတ်လားအပမဒေနသမ္ပါဒေထတတိဆိုတော့အပမဒါတရားနဲ့တတော်ကောင်းတရားကိုကြည်ဆုံးအောင်စူးစမ်းကြရမယ်အထောက်ကြရမယ်ဟုတ်လားအဲ့တော့ဒီနေရာမှာအပမဒါလို့ပြောလိုက်တဲ့ခါကျတော့တတိရဲ့စွန့်ရည်တတိကြီးကိုပြောဖို့နေပေကပို့ပြီးတော့ကျေပြန့်သွားတယ်အဘလိုလေဆိုတော့ဒီအပမာဒဆိုတဲ့နာမည်လေးသုံးပြီးတော့ဟောတဲ့သုတ်တန်ကအလွန်ကိုများအပမာဒဆိုတော့သူကကောင်းမှုတွေကိုမမေ့တဲ့သဘောမိမိခန္ဓာမှာထင်ရှားဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းအောင့်မေ့အမှတ်ရနေတဲ့တတိဆိုတဲ့သဘောနောက်အပမာဒဆိုတဲ့အသုံးနှုံးလေးနဲ့ဟောပြတဲ့ဒေသနာတွေအပမာဒရဲ့စွန့်ရည်တတိတွေပြင်းတော့အင်္ဂါနိပတ်အဥ္ဓုထဲမှာပြောထားတာလေးသူရှိတယ်အနုပ္ပန္နဝါကုသလဓမ္မဥပ္ပစ္စံတိဥပ္ပန္နဝါအကုသလဓမ္မပရိဟာယံတိမဖြစ်သေးတဲ့ကုသိုလ်တရားတွေကုသိုလ်စိတ်တွေဖြစ်စေတဲ့နေရာမှာဖြစ်ပြီးသားအကုသိုလ်စိတ်တွေဖြစ်ပြီးသားအကုသိုလ်ဓာတ်တွေဆုပ်ယုပ်ပျက်စီးသွားစေတဲ့နေရာမှာအပမာဒလောက်စွန့်ရည်တတိထက်မြက်တဲ့တရားဒီပြင်တရားတခုငါမမြင်ဘူးလို့မြတ်စွာဘုရားဟောအဲ့ဒီဟောပြောချက်လေးလည်းအလွန်မှတ်သားစရာကောင်းနော်မဖြစ်သေးတဲ့ကောင်းမြတ်တဲ့စိတ်ဓာတ်လို့ဆိုရဲကုသိုလ်တွေဖြစ်စီတဲ့နေရာမှာဖြစ်ပြီးသားအကုသိုလ်တရားတွေကိုဖယ်ရှားဖြည့်ဆည်းပြတဲ့နေရာမှာအပမာဒါလောက်တတိလောက်စွမ်းရည်တတိထက်မြက်တဲ့တရားဒီမြင်မရှိဘူးတဲ့နာဟံဘိခဝေအဉ္ဉံဧကဓမ္မံမိတမလူပတံမိအဲ့ဒါလောက်စွမ်းရည်တတိထက်မြက်တဲ့တရားဒီမြင်တရားတခုမှမမြင်ဘူးလို့မြတ်စွာဘုရားဟောတာအပမာဒဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့အပမာဒနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်တော့ပြောစရာတရားကောင်းတဲ့မှာအစီအစီထွက်လာတော့။ဟောဆိုသူ့အကြောင်းကိုမြတ်စွာဘုရားအများကြီးပြောတာ။အများကြီးလည်းပဲဂုံတင်ပြီးတော့ချီးမွမ်းမှထုတ်ပြတာ။အလွန်ထင်ရှားတဲ့ဦးဇင်းတို့အပမာဒရဲ့ဂုံကြီးကိုပြထားတဲ့သုတ်တန်လေးတစ်ခုရှိတယ်။အဲ့ဒါလေးကိုဦးဇင်းဒီကုန်းချုပ်ပြောနေတယ်ဗော။သင်္ကုတ္တပါဠိတော်ဒတကနိပတ်ထဲမှာအပမာဒသုတ်တံဆိုပြီးတော့အပမာဒဆိုတဲ့နာမည်လေးနဲ့သုတ်တံခေါင်းစဉ်တက်ထားတဲ့သုတ်တံတစ်ပုဒ်ရှိတယ်။အဲ့ဒီသုတ်တံမှာမြတ်စွာဘုရားကပြောတော်ဆိုတော့ယဟန်တို့တဲ့အခြေမရှိတဲ့တတ္တဝါအခြေနှစ်ချောင်းရှိတဲ့တတ္တဝါအခြေလေးချောင်းရှိတဲ့တတ္တဝါအခြေများစွာရှိတဲ့တတ္တဝါဟောတတ္တဝါကိုခွဲတာကိုခြေတော့ကိုကြည့်ပြီးတော့မြတ်စွာဘုရားခွဲပြတာ။ခြေမရှိတဲ့တတ္တဝါတဲ့ခြေနှချောင်းရှိတဲ့တတ္တဝါတဲ့ခြေလေးချောင်းရှိတဲ့တတ္တဝါခြေများစွာရှိတဲ့တတ္တဝါခြေသုံးချောင်းလို့တော့မပါဘူးနော်ရုပ်ရှိတဲ့တတ္တဝါရုပ်မရှိတဲ့တတ္တဝါတင်ညာရှိတဲ့တတ္တဝါတင်ညာမရှိတဲ့တတ္တဝါတင်ညာရှိသည်လည်းမဟုတ်မရှိသည်လည်းမဟုတ်တဲ့တတ္တဝါတဲ့ဒါတွေကတော့မြတ်စွာဘုရားရဲ့ဂုံကြီးတူကြောင့်ကြာဘူးခွင့်ရတာပေါ့နော်ရုပ်ရှိတဲ့တတ္တဝါရှိလို့ရုပ်မရှိတဲ့တတ္တဝါလို့ရှိသေးတဲ့အကဲနော်အရူပဉာဏ်မှာရုပ်မရှိဘူးတဲ့ဟုတ်လားမမြင်ရဘူးပေါ့ယုံမရှိဘူးဆိုတော့မမြင်ရတိုင်းလည်းယုံမရှိဘူးလို့မထင်နဲ့เนาะပြိတ္တာလောကတစ်စီတွေတည်းရဲ့ ရုပ်ရှိတဲ့မြင်ရဘူးသူတို့ရဲ့ရုပ်ကကိုယ့်ရဲ့မျက်လုံးနဲ့ဖမ်းနိုင်လောက်အောင်ဒီမကြမ်းထမ်းဘူးဆိုတဲ့အတိတ်ကကိုယ့်ရဲ့မျက်လုံးကသူတို့ရဲ့ရုပ်ကိုဖမ်းနိုင်လောက်အောင်ဒီအစွမ်းကြီးတတိမရှိဘူးကိုယ့်မျက်လုံးကိုမြန်သိအထင်မကြီးနဲ့တော့အယောဂါကိုယ်တွေအများကြီးရှိရလို့ပြောရမှာမဟုတ်လားသိပ္ပံပညာရှင်တွေဈေးပညာရှင်တွေမြင်ရသလားမြင်ရပါဘူးထားပါတော့လေအဲ့ဒါဦးဇင်းတို့တတဝအမျိုးမျိုးရှိတယ်တဲ့မြတ်စွာဘုရားကနော်အဲ့လိုအမျိုးမျိုးရှိတဲ့တတဝတွေထဲမှာမြတ်စွာဘုရားဟာအမျက်ဆုံးဖြစ်တယ်တဲ့ဒါကဥပမာကိုပြောတာအပမာဒကိုဘုံတင်ရင်လို့မြတ်စွာဘုရားကသူ့ကိုယ်သူဥပမာနေရာမှာထားတာတတဝမျိုးစုံရှိတဲ့လောကကြီးထဲမှာငါဘုရားဟာအမျက်ဆုံးမယ်လို့ပြောတာမြတ်စွာဘုရားမြတ်စွာဘုရားတတဝတွေထဲမှာအမျက်ဆုံးမယ်အဲ့လိုပဲကုသိုလ်ကောင်းမှုတွေထဲမှာတတိဆိုတဲ့အပမာဒတရားအမျက်ဆုံးဖြစ်တယ်တတိကိုဘုံတင်တာတော့ကိုယ်တော်နဲ့ထက်တူပြုတ်ပြီးတော့ဟောတယ်လို့ဒီလိုခံစားလို့မရဘူးလားညာနော်တတဝတွေထဲမှာမြတ်စွာဘုရားကြီးအမျက်ဆုံးကောင်းမှုကုသိုလ်တွေထဲမှာတတိသည်အမျက်ဆုံးအောင်ဆိုသူကစွန့်ရည်တတိအထက်ဆုံးဖြစ်လို့မဟုတ်ဟုတ်လားအလွန်ဆွမ်းလာပါလေဆိုတဲ့စိတ်ကိုမကောင်းတာတွေကိုတားပြီးတော့ကောင်းတာတွေကိုဖွင့်ဖြိုးအောင်ဘယ်လိုလုပ်ပေးမှာဒီတရားလုပ်ပေးမှာတရိယဆွမ်းရည်တတ္တိအဲ့ဒါအဲ့ဒီသုတ္တံမှာအပ္ပမာဒဟာအလွန်မြင့်မြတ်တယ်ဆိုတာဥပမာ10မျိုးပြောတာအခုအဲ့ဒါ1မျိုးပဲနော်တတဝါဒီထဲမှာမြတ်စွာဘုရားဒီအမျက်ဆုံးအဲ့ဒီလိုပဲကုသိုလ်ကောင်းမှုတွေထဲမှာတတိဒီအမျက်ဆုံးတဲ့နောက်ဒုတိယဥပမာမြတ်စွာဘုရားဗာပေးတော်ဆိုတော့ကုန်းတရဝါရရဲ့ခြေရာတွေထဲမှာဆင်ခြေရာဟာအကြီးကျယ်ဆုံးဖြစ်တယ်တဲ့ဘယ်ကုန်းတရဝါရရဲ့ခြေရာကိုပဲဖြစ်ဖြစ်ဆင်ခြေရာတွေကိုထည့်လိုက်ရင်ဝင်သွားတယ်ကျုံဝင်သွားတယ်အဲဒါလိုပဲကုသိုလ်ကောင်းမှုတွေထဲမှာအပမာဒဆိုတော့တတိတရားတွေအမျက်ဆုံးဖြစ်တယ်တဲ့ဒါကဒုတိယပေးတဲ့ဥပမာနော်ခြေရာတွေနဲ့နှိုင်းပြီးတော့ဟောတာနောက်တတိယဗာပေးတော်ဆိုတော့တတိယပေးတဲ့ဥပမာကနော်အိမ်တလုံးဆောက်ပြီးဆိုရင်အိမ်မှာခေါင်ဆိုတာရှိတယ်ပေါ့မိုးလိုက်ပြီးဆိုရင်လေစားထဲမှာတော့အထွတ်လို့သူကတော့အမြင့်ဆုံးနေရာလေးပေါ့အချင်းချင်းတွေတို့ရဲ့စုရခေါင်ကလေးနော်ဒီထဲမှာအင်ဂျင်နီယာတွေပါလိမ့်မယ်ဟုတ်လားအဲ့ဒီခေါင်ကလေးကဒီအိမ်တလုံးဟာတော်ပေါင်းဆိုအထွတ်အထိပ်အကြဆုံးနေရာလေးအဓိကကြတဲ့ပေါ့ချက်နေရာလေးဟောဆိုသူမိုးမလုံးဘူးဆိုရင်ကျန်တာတွေကအကုန်လုံးမိုးရီတွေယူပြီးတော့ခဏလေးပျက်စီးသွားလိုက်တယ်ခေါင်ကမိုးမလုံးဘူးဆိုတဲ့ဥပမာကအလွန်ထိတာအောင်ဟုတ်လားအိမ်တလုံးမှာအဲ့ဒီအမိုးမှာခေါင်ဒီအထွတ်ဒီအဓိကကျသလိုအထွတ်အမြတ်ဖြစ်သလိုကုသိုလ်ကောင်းမှုတွေထဲမှာအပမာဒဆိုတဲ့ပရိတရားဟာအမြတ်ဆုံးဖြစ်တယ်တဲ့ဥပမာမနဲ့ချက်ကြည့်လို့အုံရရှိတယ်နောက်၄ခုမြောက်၅ခုမြောက်၆ခုမြောက်ဥပမာ၃ချက်ကိုတပေါင်းနဲ့ပေးသလိုရဲ့ခေါင်းထဲမှာဆွဲအောင်တော့နန္တာတွေနဲ့ဥပမာပေးလားနန္တာမျိုးတွေကဦးဇင်းတို့အမြင့်နန်းလားအနှစ်နန်းလားအပွင့်နန်းလားလို့သုံးမျိုးရှိရဲ့တဲ့ဘောဓုတ္တောနော်အမြင့်နန်းလားတွေထဲမှာအကျော်ပင်ရဲ့အမြင့်ဟာအမွေဆုံးပဲအမျက်ဆုံးပဲတဲ့အမြင့်နန်းလားတွေထဲမှာအကျော်ပင်ရဲ့အမြင့်ဒီအမြင့်မျက်ဆုံးခေါင်းဆုံးပေါ့အဲ့လိုပဲဦးဇင်းတို့ကုသိုလ်ကောင်းမှုတွေထဲမှာတတိဆိုတဲ့အပ္ပမာဒတရားဒီအမျက်ဆုံးဖြစ်တယ်ဟုတ်အမြင့်နန်းလားပြီးရင်အနှစ်နန်းလားအနှစ်နန္တာတွေထဲမှာစံတကူးနီပင်ရဲ့အနှစ်ဟာအမျက်ဆုံးဖြစ်တယ်သူအမွေဆုံးပေါ့ဟုတ်လားအဲ့လိုပဲကုသိုလ်ကောင်းမှုတွေထဲမှာအပမာဒဆိုတဲ့ပရိတရားဟာအမျက်ဆုံးဖြစ်တယ်တဲ့အမြင့်နန္တာအနှစ်နန္တာပြီးတော့ဘာလို့အပွင့်နန္တာနောက်ပန်းပွင့်လေးတွေမွေးတယ်ဆိုတာထဲမှာအဲ့ဒီအပွင့်နန္တာတွေထဲမှာမြက်လေးပန်းဟာအမျက်ဆုံးဖြစ်တယ်တဲ့ဒါဘုရားဟောဒေသနာလားအဲ့မြက်လေးပန်းပွင့်ဟာနောက်အပွင့်နန္တာတွေထဲမှာအမျက်ဆုံးအဲ့ဒါလည်းကုသိုလ်ကောင်းမှုတွေထဲမှာအပမာဒဆိုတဲ့တတိတရားဟာအမျက်ဆုံးဖြစ်တယ်တဲ့၆မျိုးရှိသွားရင်နော်မြတ်စွာဘုရားတောင်းဆိတ်ရှိလက်ရှိဟောရသေးတာဒါကတော့ဥစဉ်တော့လည်းပဲဘာဖြစ်လို့မပြောနိုင်ရမှာလို့နားမထောင်နိုင်ရမှာလို့ဟုတ်လားနောက်ခုနှစ်ခုမြောက်မြတ်စွာဘုရားဘာဟောလဲဆိုတော့ဒီကဘာမြေပြင်လောကကိုပိုင်းခြားပြီးတော့အုပ်ချုပ်ကြတဲ့မင်းတွေရှင်ဘီတွေရှိတယ်အဲ့ဒီရှင်ဘီတွေမင်းတွေထဲမှာစကြဝဠာမင်းဟာအမျက်ဆုံးဖြစ်တယ်တဲ့ကျန်တဲ့ရှင်မင်းနေမင်းနေဆိုတာကစကြဝဠာမင်းရဲ့နောက်လိုက်ညတာဖြစ်တယ်။အဲစကြဝဠာမင်းကအမျက်ဆုံးမင်းရဲ့။နော်ကောင်းမြတ်တဲ့ကုသိုလ်စိတ်ဓာတ်တွေကြောင့်ကုသိုလ်ကံတွေကြောင့်ဖြစ်ပေါ်လာတဲ့တရားသဖြင့်အုပ်ချုပ်တဲ့မင်းလက်နဲ့နဲ့အုပ်ချုပ်တဲ့မင်းမဟုတ်ဘူး။နော်တရားဖြင့်အုပ်ချုပ်တဲ့မင်းပေါ့။အဲ့ဒီစကြဝဠာမင်းဟာမင်းပေါင်းလေးတွေမှာအမျက်ဆုံးဖြစ်တယ်။အဲ့လိုပဲကုသိုလ်ကောင်းမှုတွေထဲမှာအပမာဒဆိုတဲ့တတိတရားဟာအမျက်ဆုံးဖြစ်တယ်။
အကုန်လုံးကအပမာဒကိုဂုံတင်ညင်လို့ဥမာပေးထားတာရှိပါပဲအဲ့ဒါနောက်ထပ်သုံးမျိုးကျန်တော့တယ်နော်နောက်သုံးမျိုးကဘာလာတော့ဆိုတော့ဦးဇင်းတို့ညတိုင်းမှာကျယ်တွေနက်ခတ်တွေရဲ့အလင်းရောင်လေးတွေရှိတယ်တချို့ကျယ်တွေကတော်တော်လေးအရောင်တောက်တယ်တချို့ကျတော့လည်းပဲမိတ်တုံမိတ်တုံကလေးပေါ့နော်အဲ့ဒါလိုနက်ခတ်တွေကျယ်တွေရဲ့အလင်းရောင်တွေထဲမှာလရဲ့အလင်းရောင်ဟာအသာလုံးလုံးဖြစ်တယ်တဲ့ညာကမှာထွန်းနဲ့တောက်ပါတယ်နက်ခတ်တာရကျယ်တကာတို့ရဲ့အလင်းရောင်ထဲမှာလရောင်ဟာအသာလုံးလုံးဖြစ်တယ်အဲ့လိုပဲအပမာဒဆိုတဲ့ဒီတရားဟာကုသိုလ်ကောင်းမှုတွေထဲမှာအမျက်ဆုံးဖြစ်တယ်လာနော်ပြီးတော့ပါလာဆိုနေတဲ့နေအခါမှာနေရဲ့အလင်းရောင်တွေအလုံးစုံသောအမိုက်တိုက်ကိုလွှမ်းမှုပြီးတော့တည်တယ်တဲ့နော်ဘယ်အလင်းရောင်ကမှနေရဲ့အလင်းရောင်ကိုမမေးဘူးအနေမင်းကြီးရဲ့အလင်းရောင်ကအတော့ပါဆုံးနေခါမှာအဲ့ဒါလိုပဲကုသိုလ်ကောင်းမှုတွေထဲမှာတတိယဆိုတဲ့အပမာဒတရားစီအမြင့်မြတ်ဆုံးဖြစ်တယ်ဒါကုကုမြောက်ပေးတဲ့ဥပမာနောက်ဆယ်ကုမြောက်ပါပေးတယ်ဆိုတော့ဦးဇင်းတို့သမုဒ္ဒရာကြီးနဲ့ဥပမာပေးတယ်နောက်ကဘာမြင်ရင်လောကကနေပြီးတော့စီစဉ်သွားတဲ့မြစ်တွေချောင်းတွေအများကြီးရှိဘူးလားရှိနော်မြစ်ကြီး၅သွဲမြင့်ငယ်900ဒါကတော့စာစုလေးပေါ့တကယ်တကယ်ကတော့အဲ့လိုကြီးအတိအကျမဟုတ်ပါအဲ့လိုပဲမြစ်ကြီးမြင့်ငယ်ချောင်းကြီးချောင်းငယ်အသွဲတွေဘယ်ကိုစီစဉ်သွားလို့ဆိုတော့ပင်လယ်သမုဒ္ဒရာကြီးကိုစီစဉ်သွားကြတယ်အဲ့ဒီမှာအလုံးရှုဝေးမိကြတယ်ဘယ်ကြီးရဲ့အစုအဝေးကမှသမုဒ္ဒရာကြီးရဲ့အစုအဝေးကိုမမေ့ဘူး။အားလုံးဒီသမုဒ္ဒရာကြီးကိုဥဆိုင်နေကြရတယ်ခေါင်းတိုက်နေကြရတယ်။သမုဒ္ဒရာကိုရေအစုအားလုံးနေထဲမှာအမျက်ဆုံးအကြီးဆုံးလို့ဆိုရတယ်။အဲ့ဒါလိုပဲကုသိုလ်ကောင်းမှုတွေထဲမှာတတိယဆိုတဲ့အပမာဒတရားအမျက်ဆုံးဖြစ်တယ်တဲ့။ဘာပြုလို့လဲဆိုတော့ကုသိုလ်ကောင်းမှုမှန်သမျှသည့်အပမာဒမှာအခြေခံရတယ်တဲ့။ဟောအဲ့ဒီစကားလေးပါ။အဓိကကြတဲ့အဲ့ဒီစကားလေးကိုအရင်ကမပြောမိဘူးနော်။ကုသိုလ်ကောင်းမှုမှန်သမျှဘယ်မှာအခြေခံရလဲ။အပမာဒမှာအခြေခံရတယ်။ဆိုလိုတာကသတိမရှိဘဲနဲ့သတိမဖြစ်ဘဲနဲ့ကုသိုလ်မဖြစ်နိုင်ဘူး၊ကောင်းတာမဖြစ်နိုင်ဘူးဆိုတာလေးကိုနားလည်ရမှာ။နော်။စဉ်းစားတော့ဘယ်လောက်သူအရေးပါတယ်တော့ချက်ကြတော့။ဟုတ်လား။တရားဥစဉ်တို့ရောဆရာတို့ရေးရဥမာလေးပေးပြီးတော့ဆောင်းပုတ်ကလေးရေးတာ။ဆောင်းပုတ်လေးကကိုတုံးကတော့ရရတယ်၊ခုတော့လည်းမရတော့ပြန်။အစိုးကမရဘူး။သိလား။အဲ့မဲ့ဥမာကကောင်းတယ်လို့ပြောရအောင်ပါပဲအခုမီးလေးတွေလင်းနေတယ်ဆိုတာခလုတ်ကလေးကိုနှိပ်လိုက်လို့မီးလေးလင်းလာတာပါတဲ့အဲ့မဲ့ခလုတ်ကြီးတွေပဲလည်းလင်းတာမဟုတ်ဘူးပင်မတက်ကြိုးကြီးနဲ့လည်းတွဲထားသေးတယ်တဲ့အဲ့ခလုတ်ကလေးရှိတာနဲ့လည်းမီးကြိုးတွေတွဲထားတာနဲ့လည်းလင်းတာမဟုတ်ဘူးနှိပ်လည်းနှိပ်လိုက်ရသေးတယ်တဲ့သုံးချက်ကဥမာပေးတာအဲ့ဒီခလုတ်ကလေးကတတိပဲတဲ့တတိခလုတ်ကိုနှိပ်လိုက်နှိပ်လိုက်ရင်မီးလင်းလာတယ်ဒါပေမဲ့ပင်မတက်ကျိုးတွေနဲ့တွေ့ထားတဲ့ကျိုးရှိတယ်အဲ့ဒါကဘုံဆိုသရတရားကိုပြောတာတဲ့နှိပ်လိုက်တယ်ဆိုတာလေးကဝရိယကိုပြောတာတဲ့နော်အပမာဒဆိုတဲ့တတိကိုခလုတ်နဲ့ဥမာပေးတာနော်သူ့အပိတ်အဖွင့်လေးကမီးအလဲအမောင်ကိုမလုပ်နေတော့ပန်းနေနေတာတတိရှိရင်မီးလင်းမယ်တတိမရှိရင်ဒီမလင်းပညာညာကိုရှိညွှန်းတာပေါ့နော်အလင်းအောင်ဆိုတာအဲ့တော့တတိရှိလိုက်တာနဲ့အတိပါပူပြီးတော့ရှိလာတယ်တတိမရှိတာနဲ့အတိပါပြောက်ပြောဒါပေမဲ့အဲ့ဒီတတိဆိုတဲ့ခလုတ်ကိုနှိမ့်နိုင်ဖို့တော့လိုတယ်ပေါ့နှိမ့်တယ်ဆိုတာမပြောရဘူးဝရိယကိုပြောတာပင်မသရာတရားဆိုတဲ့ဟိုပင်မတက်ကြိုးကြီးနဲ့ဒီမီးသီးလေးနဲ့တွေ့ထားတဲ့ကြိုးလေးလည်းပဲကြက်မနေဖို့လိုတယ်ယုံကြည်မှုကိုပြောတာဒါကလည်းပဲအလွန်ကောင်းတဲ့ဥမာလို့ဦးဇင်းထင်ပါတယ်နော်ယုံကြည်မှုမရှိလို့ရှိရင်တတိရှိအောင်လုပ်ကိုမလုပ်ဒီတရားဘောဗနာအထုတ်တဲ့လုပ်ငန်းကိုယုံကြည်မှုသာတက်ကြိုးပြက်နေမယ်ဆိုရင်ဘာမှမီးရလင်းလာတဲ့အကြောင်းကိုမရှိဟုတ်လားဒါကြောင့်ဦးဇင်းတို့ပေးတဲ့ဘောင်းတော်ကောင်တို့တတိယဆိုတဲ့အပမာဒတရားရဲ့ဆွမ်းရည်တတိဒီမှာတော့မြတ်စွာဘုရားဥမာ10မျိုးတောင်ပေးပြီးတော့ဟောတာဘယ်ကုသိုလ်ကောင်းမှုမျိုးမဆိုတတိမှာအခြေခံရတဲ့အပမာဒမှာအခြေခံရတဲ့အပမာဒတွင်ပေါင်းစုံရာရှိတယ်အဲ့ဒီအတုံနှုံးလေးလည်းပါနော်ဒါကြောင့်မို့လို့ကုသိုလ်ကောင်းမှုတွေထဲမှာတတိတည်းအမြတ်ဆုံးဆွမ်းရည်တတိထက်လွန်းလို့ဟုတ်လားဒါကြောင့်ဦးဇင်းတို့ရောစလိုကြီးရဲ့ဆောင်ပုဒ်ကလေးနှစ်ပုဒ်အဲ့ဒါတော့နှုတ်ထဲတိုးနေသေးတယ်အပမဒေနဘိခဝေသမ္ပါဒေထဝေယဓမ္မသင်္ခါရအပမဒေနသမ္ပါဒေထနောက်ဆုံးမြတ်စွာဘုရားပြိဋိဘံစံဃာနေမှာပစ္စည်းမဝဆနာနောက်ဆုံးစကားမိန့်ရှိတာမရှိဘူးလားရှိတယ်အဲ့ဒါလေးကိုဆရာတော်ကြီးကဘလို့ဖွင့်ပြတော့ဆိုတော့ဦးဇင်းအရန်သဘောကျတယ်ဝေယဓမ္မသင်္ခါရပြင်းစွာထိတ်လန့်စေအပမာဒကျင့်စဉ်ပြဘဝအနှစ်တွေ ဝိယဓမ္မသင်္ခါရပြင်းစွာထိတ်လန့်စေအပ္ပမာဒကျင့်စဉ်ပြဘဝအနှစ်တို့ဝိယဓမ္မသင်္ခါရဆိုတာအတိပဲအလုံးသိမဲ့ခြင်းလို့ဦးဇင်းကပြောတာနော်ဝိယဓမ္မသင်္ခါရဆိုတာဘာပြောတယ်သင်္ခါရတရားတွေဟာတစ်ခုမှတည်နေတာမြင်နေတာမရှိဘူးလို့ပြောတာအကြောင်းတရားတွေကြောင့်ဖြစ်ပေါ်လာတဲ့တဘာဝတရားတွေအခိုက်အတန့်လေးတွေပဲတည်ရအောင်တောက်လျှောက်ပဲပြုတ်ပြည့်ပြည့်စုံသွား တောက်လျှောက်ပဲအတိတ်ကထမှန်ပြီးတော့အစားထိုးတယ်အဲ့တော့ဝေယဓမ္မသင်္ခါရဆိုတာတတ္တဝါကိုထိတ်လန့်တဲ့ထိတ်လိုက်တဲ့ထိတ်လန့်တိုက်တဲ့ဒီတဘာဝတရားတွေရဲ့ပုံမှာထိတ်လန့်တဲ့ဉာဏ်ကိုရအောင်လို့မြတ်စွာဘုရားဟောပြထားတာအဲ့ဝေယဓမ္မသင်္ခါရပြင်းစွာထိတ်လန့်စေလောကကြီးပျက်စီးနေတယ်လို့ပြောလိုက်တာတတ္တဝါတွေကိုထိတ်လန့်တဲ့ထိတ်လန့်တိုက်တဲ့ဉာဏ်ကိုရအောင်မြတ်စွာဘုရားဟောပြ Adi thela ne thela dai de di bawa dukkha zo de ga lut myaw blu chin ya ma dong so lo a ni chou apamara taya go phop ya la adi apamara ga chin sin be de waya dhamma tin khara ga thailan si de taya apamara ga adi thailan si ya kaung de a chi ni zo ga ni lut myaw aw chin thong ya me chin sin taya na khu de ne pi yau ne no ho u yin no diha doudan so lo doudan dabou si de me swa phaya ga ตุกุตุฉินติเมญีเนี่ยอุมาเบิดไปแล้วฮ้อเราเนาะดอตงนาโหสวยะได้ฉินติเมญีก็มะนะคินเล่นน่ะแต่คามากูเรก็นี่ถั่วถั่วไปแล้วอกงลงจ้าอ๋อสวยะฉินติรู้เยอตันเนี่ยเฮ้งห่อไล่ปုံးฉิงไอ้โหลเฮ้งห่อไล่ได้สวยะต้อเลมาชื่อได้มะเมญีบ่มาณีได้ตัตตวะจี้จ้าตื่นได้ณีได้ตัตตวะตื่นได้วนจ้าก้องเงินมาเจ็ดซ้าได้ตัตตวะก้องเงินเปญญายีได้ณีได้ตัตตวะยีได้วนตัวจ้า อนีนามาตะเกลือโหชินเมญีดูดิมวยทาเดอะเมญเนี่ยชินดิชื่อเลยส่วนแล้วตรุก็တော့ปี้จินน่ะだแม้จู้เนี่ยฉีทาတော့ปี้เมียတော့ไอ้นี่หน้าเรียนจินญีดิจริงเลยถั่วจาก่อนเลยอ่ะฉินเมญเนี่ยอสวนอ๋อตุ๊ยเนี่ยเฮ้งห่อตันจ้าล่ะเนี่ยไอ้สันเนี่ยอลุอลุอลุจ้าวยนต์เนี่ยไถ่ละเนี่ยสิทธิ์ผิดตัวสิอ่ะฉินเมญเนี่ยอสวนอ๋อไอ้หลุเว้ยเมษวาพญาธิหูတော့ฉินเมญีก็โลกะจีหูดีธรรมธิหูတော့อตันเนี่ยเฮ้งห่อดิ โลกะจีอ่ะตีเมียะโลกะจีหมอบกูก้าวเนี่ยโลกะจีหมอบเนาะโลกะจีฮะโลจิมุแม่มอมมุจองเสร็จละปีแล้วผิดบ่นี่ล่ะโลจิมุแม่มอมมุชุบมาทุกข์ฤทธิ์ชุบมาโลจิมุแม่มอมมุชุบอ๋อทุกข์ฤทธิ์ชุบอ๋อไอ้กิชิบะอัจฉินกูจิ้นอย่างเนี่ยอุทุทิพย์ติสสารเลวาเตยาตันติพระญาติกูก็ชินในเมญีเนี่ยเฮ้งห่อได้อตันเว้ยไอ้นี่มาอติเล่นฮ้อดาอะนี่มาเราอุจินโด ดุขทุกขตมุริยะดุขนิโรธทุกขนิโรธกามินีปริปทาဆိုတဲ့အတုံးလုံးနဲ့မဟုတ်လောကလောကတမှုရိယလောကနိရောဓလောကနိရောဓကာမိနီပြိပဒါဆိုလောကဆိုတဲ့အတုံးလုံးနဲ့ဟောတာเนาะဒုက္ခနဲ့လောကဆိုတာကနာမည်သာကွဲတာအတူတူပဲဟုတ်ရဲ့လားအဲ့ဒီမှာမြတ်စွာဘုရားတက္ကာယဆိုတဲ့စကားလုံးနဲ့လည်းဟောတယ်เนาะတက္ကာယဆိုတာလည်းဒီဒုက္ခတွေကိုပြောတာပါပဲအကျဉ်းမြင့်ပေါ့เนาะအဲ့တော့ပြောရင်နာပါတော့ လောကကြီးရဲ့သဘောအမှန်ကိုမြတ်စွာဘုရားဖော်ပြလိုက်တဲ့စကားတန်တွေဟာဘာလို့ဒါလဲရှင်သင်္မင်းကြီးဟင်းဟောင်းလိုက်တဲ့အတန်။အဲ့လိုမြတ်စွာဘုရားရဲ့တရားတန်တွေကိုကြားရတဲ့ခါမှာဟိုအသက်အလွန်ရှည်ပါတယ်ဆိုတဲ့နတ်တွေဂျမားတွေကတော့အော်တို့လည်းပဲပျက်စီးတတ်တဲ့သဘာဝရှိတဲ့လေ။သူတို့အလွန်မေးလျော့နေကြတယ်ပေါ့နော်တကော။ခရီးလိုကြားတော့တို့လည်းပဲအဲ့လိုပျက်စီးတတ်တဲ့တရားတွေမှာအကျုံးဝင်တဲ ဟုတ်လားအတော့ခက်တာကနားလဲကြားဖို့တော့လူတွေနဲ့တူတယ်လို့ဒါကိုစဉ်းစားမိပါလေဦးနေကဒီတုတ်တန်လေးကိုကြားဖတ်ရတဲ့ခါကျတော့ဟုတ်လားနားမကြားရဘူးဆိုလို့ရှိရင်ကြောက်စရာကောင်းမှန်းလဲမသိဘူးနော်ထိတ်တန်စရာကောင်းမှန်းလဲမသိဘူးဒီလိုပဲသွားရတယ်တချို့ကြတော့လည်းပဲနားဆိုတာကဗေဒီနားကိုအဓိကကြီးညွှန်းတာမဟုတ်ပါဘူးညံနားပါနော်သိနိုင်တယ်မြင်နိုင်တယ်နားလဲနိုင်တယ်သဘောပေါက်နိုင်တယ်ဓာတ်ဘ တို့ရဲ့အခြေအနေကကျင့်တဲ့နေတဲ့နဲ့အခြေအနေမဟုတ်ဘူးဆိုတာကိုမသိနိုင်ဘူးလားသိနိုင်တယ်ဒါကြောင့်ဝရဓမ္မသင်္ခါရပြင်းစွာထိတ်လန့်စေအပမာဒကျင့်စဉ်ပြဘဝအနှစ်တွေလို့ဆိုရရည်တာအသင်္ခါရတရားတွေပျက်စီးလိမ့်မယ်ဆိုတာထိတ်လန့်စေတဲ့ဉာဏ်ကိုရဖို့အတွက်ဟောတာအမဒိနာတမ္ပါဒိဋ္ဌဆိုတာကအနှစ်ချုပ်အပြည့်စုံဆုံးကျင့်စဉ်ကိုပြောပြတာဒါကြောင့်ပေးတဲ့ကောင်းတော်ကောင်းလို့အခါအားလျော်စွာဦးဇင်းကဟောတရားဓမ္မတွေရှင်ကိုပြောတာမဟုတ်ပါဘူး เนเน่ดองอ่านอ้อเลยวะเนาะหลูดิดีลองญาไปแล้วอ๋อลาจาเสียตะโจมาอลุอ้าเลยหลูไม่ใช่ว่าเนาะอกงลงยงกันตกเสียနေจาเลยหลูดิบ่ဟုတ်ล่ะดีจาเลยก็เว้ยติโอลาပြီးတော့สุเว้ยมิเลยဆိုတာดีเตียธรรมရဲ့ပုံမှာဘယ်လောက်စိတ်ဝင်စားတယ်ဆိုတာကိုပြတာရမရောက်ဘူးล่ะဆက်တော့တနည်းအားဖြင့်ကိုဘဝရဲ့အရေးကိုကိုဘယ်လောက်လေးထားလဲဆိုတာကိုလည်းပဲပြတာရရောက်ပါတယ် อลงลาจาเลยสุดาอ๋อบุญโชเลยเป้บุญนี้อ้ามงเงินอ๋อเฮ้สุดาลาจาแล้วเนี่ยปาญญ์ปาเลยหมดครับได้มั้ยอ๋ออะล่ะแล้วอุญญาวันตาบาได้เมตตาตะโบบ่ถ้าแม้กูยี้กูด้วยพี่รอลากันแล้วเป้อลงก้าวมาเลยหอดหมดล่ะนะอะล่ะอุญญาโนเปตะปองตะอฉิงแล้วเสียบานี่เนาะอะล่ะดีนี่ดาနှုတ်เสร็จเตียบ่หุล่ะเนาะบาตรีเยตรีอีอสวันเนี่ยออสิอีอสวันเนี่ยตรีอีอสวัน อลนเยบาเรต้วยเสียเลดิโหอุเจนก็ถิ่นมาเลยหุล่ะตะเปียวกระดาเลดิเปลี่ยนไปแล้วอนิจจุจิมเนาะเสยอิอสวันเนี่ยเนาะโลกะจีโหเสกะค้องสอบเลยตัตตวะดิดิโหโตโลกะจีสิสิทธิ์ซ้วยเนียนอกโหไล่เนียะเลยสิทธิ์ดิโหโตตะคุโตเตยะเยอโลโหอลงสงโตตัตตวะดิหาอโลไล่เนียะเลยถ้าจังสิกะเสียยีเลย ละเสยยะซ้วยยะตัตติดิโหอุเจนโนนาเลโหโจซาเลเนี่ยมาอัจฉิญญะปะนะမျိုးนาเลเนี่ยမျိုးလောက်တော့နားလေရမယ်မကောင်းတဲ့စိတ်ကောင်းတဲ့စိတ်စာလိုပြောရရင်တော့မိစ္ဆာပနိဟိတစိတ်တမ္မာပနိဟိတစိတ်မကောင်းတဲ့စိတ်ကအခြင်းချင်းမုန်တီးဆက်ဆုပ်နေကြတဲ့ရံသူတွေတယောက်ကိုတယောက်ဒုက္ခပေးတာတဲ့မကောင်းတဲ့စိတ်ကတတ္တဝါတွေကိုပို့ပြီးတော့ဒုက္ခပေးနိုင်တယ်အလွန်မေတ္တာကြီးမားလာတဲ့မိခင်ဖခင်တွေကမပ ဒီအစွမ်းတတိထက်မြက်တဲ့ဒီစိတ်ကိုမကောင်းတာမဖြစ်အောင်ကောင်းတာဖြစ်အောင်ကိုဘလို့ကင်တွယ်မလဲသူ့ကိုဘလို့ထိန်းချုပ်မလဲဘလို့လမ်းကြောင်းတဲ့ပေးမလဲဟောဘာနဲ့ထိန်းချုပ်မလို့တတိနဲ့ထိန်းချုပ်ရမယ်တတိကတော့အစွမ်းမှာလဲဆိုတဲ့စိတ်ထဲမှာသူကထက်ပြီးဘာလို့နေလို့စွမ်းနေတတိကိုအားကိုရဟုတ်လားအဲယူတော့ယူလေးနော်တတိဆိုတာအောင်းမိတဲ့သဘောလေးအမှားရတဲ့သဘောလေးတတိမပြည့်စင်နေဆိုတော ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော်ကိုယ်တော ဒါကြောင့်အဲ့ဒီတတိကိုပဲမြတ်စွာဘုရားအပ္ပမာဒဆိုတဲ့အတုံးလုံးလေးနဲ့မဖြစ်သေးတဲ့ကုသိုလ်တွေကိုဖြစ်ပေါ်စေတဲ့နေရာမှာဖြစ်ပြီးသားအကုသိုလ်တွေကိုဖြစ်စီပြစ်နိုင်တဲ့နေရာမှာတတိလောက်အပ္ပမာဒလောက်စွန့်တတိထမြတ်တာငါမမြင်ဘူးလို့ဒီလိုလဲဟောတာရှိတယ်။နောက်ဆုံးအရှင်ဘာပြောသွားလဲ။အပ္ပမာဒသုဒ္ဓံတတိယခုံကြီးကိုဥပမာဆယ်မျိုးပေးပြီးတော့မြတ်စွာဘုရားချီးမွမ်းမှ ကျောင်းမှာအထွတ်ဆိုတဲ့ခေါင်းသည်အမျက်ဆုံးဟုတ်လားသုံးမျိုးရှိနော်ပြီးတော့ပါတော့အနှစ်နန်းသာထဲမှာအကျော်ပင်ရဲ့အနှစ်သည်အမျက်ဆုံးဟောအမြင့်နန်းသာတွေထဲမှာအကျော်ပင်ရဲ့အမြင့်သည်အမျက်ဆုံးအနှစ်နန်းသာတွေထဲမှာစန္ဒကူနီရဲ့အမြင့်သည်အနှစ်သည်အမျက်ဆုံးအပွင့်နန်းသာတွေထဲမှာမြက်လေးပိုင်းရဲ့အရာလာအနှံ့သည်အမျက်ဆုံး နောက်ပြီးတော့ခုနှစ်ခုမြောက်ကစက်ကြွေးမင်းတီမင်းတီထဲမှာအမျက်ဆုံးနောက်လာသည်ခြေတကာတွေရဲ့အကြောင်းတွေထဲမှာအသာလွန်ဆုံးလာရနောက်နေမင်းရဲ့အလင်းရောင်ကနေမှာတွန်းတဲ့တောင်ပံမှုအမိုက်တိုက်ကိုဖေးချောက်ပြီးတော့တည်တဲ့နေမှာသူသည်ပလွန်ခဲဆုံးနောက်ဆုံးကသဘုတ်တရားဆိုတာရည်အစုအဝေးတွေထဲမှာရည်တည်ချောင်းတွေထဲမှာသူသည်အကြီးကျယ်ဆုံးအဲ့ဒါလည်းပဲကုသိုလ်ကောင်းမှုတွေထဲမှာအပမာဒံသည်အမျက
so nigong jo ba le pyo twa lo waya dhamma tin kha da pyin swa thait lan si taya de u do chin de min ji ga loka ji ye ma ti nye de tabawa ko ma ma kan ga ti la thin sha aw ho pya lo mu ke ho la da thait lan ne thait lan de de tabawa taya de ye pu ma thait lan mu sit man ne nyan ko ya bo de myet swa phaya ye saung ywet che lo ho la waya dhamma tin kha da pyin swa thait lan si appamada chin sin pya bawa anit twi
အဲ့ဒီထိတဲ့နေရာကောင်းတဲ့ဆိုးသွားတဲ့ဒီအနေထားမျိုးကနေတက္ကသိုလ်အစဉ်တို့လွတ်မြောက်ခြင်းနဲ့ဆိုလို့ရှိရင်အပမာဒဆိုတဲ့ပြည်ပြားဒီအနှစ်ချုပ်အပြည့်စုံဆုံးပြောထားတဲ့ကျင့်စဉ်ပါ။နောက်တတိထားတဲ့ကျင့်စဉ်ကိုကျင့်သုံးရင်ဒီဒုက္ခတွေကလွတ်မြောက်မယ်။အကြောင်းအမျိုးမျိုးကြောင့်တက္ကသိုလ်ကဥပဒေတွေပြားဒါတွေကိုလွတ်လွတ်ကူကူတည်ခွင့်ရတယ်။ဒါဘက်ကံကောင်းထောက်မှ kajang beda bang berawan tu di, tadi sura apa mara dia lagang thambiro. Okan nama cedang tu bawa dia dia boma. Tapi ni ni mama kanga ammi amma ya ni dia di lejeng kau ni tu, cuci cuci thambiro. Abah doka ni kan, lumia orang cuci ni ni ada pokok di cija bazi, lu kisah sana biro. Di kene biro ado ado, dana tila, tamadi kena, kudo kamu susu jang. ยาดวีโดโดดีแม่ญาณปุญญัญญะนิพพานโกติญญันทุจฉะญัมมอกิวยาสีกုံโตภุปัตตนาอองสุปิยะกုံยาตะดี